Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စ်လ1ရက်ကြာသပတေးမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံအနေနဲ့တင်ဆက်နေတာဖြစ်ပါတယ်ကြာသပတေးမနက်6နာရီနဲ့9နာရီတိဓာတ်ရိုက်တင်ဆက်မဲ့အခု VOA အစီအစဉ်ကိုတော့ကျွန်တော်ညီငယ်ကြီးကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
အရှိအလဲပိုင်းဒေသမှာတင်းမာမှုတွေအနည်းငယ်ကြီးပြီးတိုးမြင့်လာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သမရရွေးကောက်ပွဲကိုပြန်ပြီးတော့စစ်ဆေးပေးဖို့တရားရုံးချုပ်ကိုတောင်းဆိုထားတယ်လို့ဗင်နီဇွဲလားသမရနီကိုလတ်စ်မာဒူရိုကပြောပါတယ်။မိုးမိတ်မျိုးကစစ်ကောင်စီလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာကုန်းကိုဇူလိုင်30ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်ခဲ့တယ်လို့ TNL ပြန်ကြားရေးကထုတ်ပြန်ထားပါတယ်။
ဒီလိုသတင်းတွေအပြင်ရခိုင်စစ်ရေးနဲ့ထိုင်းရောက်မြန်မာလူသားတွေကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နိုင်ငံတကာကစိတ်ဝင်စားဖွယ်သတင်းဆောင်မတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အပတ်စဉ်ကဏ္ဍမှာတော့ Editor နဲ့ Sunil ကမှာမြန်မာအရေးပိုးဆိုးလာနေတာနဲ့ရွေးကောက်ပွဲထွက်ပေါက်အကြောင်းဆွေးနွေးထားပါတယ်။တခါလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်တစ်ပတ်တွင်အားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ဦးကကြီးညာပေးပါဦးခင်ဗျာ။
အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုမှာလေဗနွန်နိုင်ငံဘေရွတ်မြို့မှာဟစ်စ်ဘိုလာတပ်မှုတစ်ဦးသေဆုံးခဲ့တာနဲ့အီရန်နိုင်ငံမှာဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်တူလှုပ်ကြံခါတာတွေကြောင့်အရှေ့အလယ်ပိုင်းဒေသမှာတင်းမာမှုတွေအနေနဲ့ကြီးကြီးတိုးမြင့်လာတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးပါရယ်ဆယ်လနီးပါးကြာတဲ့ဂါဇာဒေသကအစ္စရေးဟားမတ်စ်တိုက်ပွဲတွေအပြစ်ခတ်ရစဲရေးနဲ့ပါလက်စတိုင်းတွေကိုလူသားချင်းစာနာကူညီမှုတိုးမြင့်ပေးနိုင်ဖို့အားလုံးကကြိုးစားနေကြခြင်းပါပဲဒီလိုညီမချက်တွေကိုအနောက်ရှက်ဖြစ်စေမဲ့ကြိုးပမ်းအားထုတ်မှုတွေဖြစ်လာတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ထုတ်ပြန်ချက်မှာဖော်ပြပါရယ်ဖြစ်ရမှာပတ်သက်သူအားလုံးအနေနဲ့အမြင့်ဆုံးထင်းသင်းသိမ်းကြိုက်တွေ့ဆောင်ရွက်ဖို့တိုက်တွန်းသလိုပဲအခုလိုအထိရှမခံတဲ့အခြေအနေမျိုးမှာထင်းသင်းသိမ်းဆောင်ရွက်ရုံနဲ့လည်းမလုံလောက်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါရယ်အရှိလေပိုင်းဒေသတစ်ခုလုံးကြောက်ထဲကိုတွန်းပို့မဲ့လိုရအတိုင်းကိုနိုင်ငံတကာအတိုင်ဝန်အနေနဲ့အရေးတကြီးပူးပေါင်းဟန်တာရမယ်လို့လည်းသတိပေးပါရယ်အစ္စရေးဟာဟစ်ဘိုလာထိတ်တန့်တမှုဖြစ်တဲ့ Fuad Sugar ကိုပြစ်ပတ်ထားပြီးတော့အင်ကာနီတို့ကလေဗနွန်နိုင်ငံဘေရွတ်မြို့လူရည်ထူထပ်တဲ့လမ်းပေါ်ကအဆောက်အုံတစ်ခုကိုလေကြောင်းတက်ခိုက်ပါရယ်အစ္စရေးထင်းချုပ်ရာဂိုလန်ကုန်းမြစ်ကဘောလုံးလေးတစ်ခုကိုလေဗနွန်ဘက်ကဒုံးကျည်တက်ခိုက်မှုကြောင့်ကလင်းနဲ့စစ်ကြောတပ်ရဲ့12ဦးပြီးခဲ့တဲ့ဘက်ကသေဆုံးပါရယ်ဒီတက်ခိုက်မှုမှာ Sugar တာဝန်ရှိတယ်ဆိုပြီးတော့အစ္စရေးဘက်ကပြောပါရယ်အဲ့နောက်နိုင်ပိုင်းအတွက်မှာပဲဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်အစ္စမေဟာနီယတ်ကိုအစ္စရေးကဒီအီရန်နိုင်ငံတွင်းလှုပ်ကြံတက်ဖြတ်လိုက်တယ်ဆိုပြီးတော့ဟားမတ်စ်ဘက်ကကြေညာခဲ့ပါတယ်ခင်ဗျာ။လာမယ့်အမေရိကန်သမ္မတယူကော့ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာချေများနေတဲ့ဒုတိယသမ္မတကမလာဟဲရစ်ရဲ့မျိုးနွယ်ဖော်ပြမှုနဲ့ပတ်သက်ပြီးတော့သမ္မတဟောင်းဒေါ်နယ်ထရမ့်ကဝေဖန်မိကုန်ထုတ်ပါလေ။ချီကာဂိုမြို့ကနိုင်ငံလုံးဆိုင်ရာလူမဲသတင်းတောက်များမှအတင်းတိုက်မှာလုတ်တဲ့သမ္မတဟောင်းထရမ့်နဲ့လူမဲမျိုးသမီးသတင်းတောက်သုံးဦးရဲ့ဆွေးနွေးပွဲဟာတင်းတင်းမာမာအခြေအနေအထိကိုရောက်ခဲ့ပါတယ်။အမေရိကန်ပြည်တော်စုမှဒုတိယသမ္မတအဖြစ်ပထမဆုံးလူမဲအနွယ်အားရှအနွယ်လို့သိထားကြတဲ့ဒုတိယသမ္မတကမလာဟဲရစ်ဟာအရင်တုန်းကသူဟာအိန္ဒိယမျိုးနယ်ဆိုတာကိုပဲပြောတယ်ဆိုပြီးတော့သမ္မတဟောင်းထရမ့်ကမမှန်မကန်ဆွဆွဲပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကအထိမစ်ဟဲရစ်ဟာလူမဲဆိုတာသူမသိခဲ့ဘူး။အခုတော့သူကလူမဲဆိုပြီးတော့အသိကံကျင်နေတယ်ဆိုပြီးတော့သမ္မတဟောင်းထရမ့်ကပြောဆိုပါတယ်။ဒုတိယသမ္မတဟဲရစ်ဟာတမိုင်းကြောင်းအရထင်ရှားတဲ့လူမဲတက္ကသိုလ်တစ်ခုဖြစ်တဲ့ဟော့ဝတ်တက္ကသိုလ်မှာကျောင်းတက်ခဲ့တာပါ။အမေရိကန်အထက်လွှတ်တော်မှဖြစ်စင်ပါလေလွှတ်တော်ရဲ့လူမဲကြီးအမတ်များအဖွဲ့မှလည်းပါဝင်ခဲ့ပါတယ်။သမ္မတဟောင်းထရမ့်ဟာသူ့ရဲ့ပြိုင်ဘက်တွေကိုမျိုးနွယ်ပေါ်ခြေခံပြီးတော့တိုက်ခိုက်ဝေဖန်တာတွေမကြာခဏလုပ်လို့ရှိပါတယ်။အမေရိကန်ပြည်တော်စုရဲ့ပထမဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားကိုလည်းအမေရိကန်ပြည်တော်စုမှာမွေးဖွားခဲ့သူမဟုတ်ဘူးဆိုပြီးတော့မမှန်မကန်ဆွဆွဲပြောဆိုရာကနေပြီးတော့ Republican နိုင်ငံကြီးမှာထင်ကြီးရဖြစ်လာသူဖြစ်ပါတယ်။ပြီးခဲ့တဲ့သမ္မတယူကော့ပွဲကိုပြန်ပြီးတော့ဆစ်ဆေးပြီးဖို့တရားရုံးချုပ်ကိုသူတောင်းဆိုထားတယ်လို့ Venezuela သမ္မတ Nicolas Maduro ကပြောပါတယ်။ယူကော့ပွဲမှာအမှန်တကယ်သူ့အနိုင်ရခဲ့တယ်လို့အတိုက်ခံခေါင်းဆောင်ကညင်းချက်ထုတ်ခဲ့ပြီးနိုင်ငံတကာကလည်းမဲရီအတွက်မှုအသေးစိတ်ကိုထုတ်ပြန်ပေးဖို့တောင်းဆိုခဲ့တဲ့နောက်သမ္မတမာဒူရိုကအခုလိုမျိုးပြောဆိုတာပါယူကော့ပွဲမဲရီအတွက်မှုနဲ့စင်စရာအားလုံးကိုချပြဖို့သူတို့ပါတီဘက်ကအသင့်ရှိတယ်လို့မာဒူရိုကသတင်းတောက်တွေကိုပြောပါတယ်သူ့အနေနဲ့တရားရေးအရာစုံစမ်းစစ်ဆေးမှုခံယူနိုင်တယ်ဆိုပြီးတော့မြို့တော်ကာရာကက်စ်တရားရုံးချုပ်ရှေ့မှာသတင်းတောက်တွေကိုပြောသွားတာပါယူကော့ပွဲပွင့်လင်းမြင်သာမှုတွေတောင်းဆိုမှုတွေကိုသမ္မတမာဒူရိုအနေနဲ့ပထမဆုံးလိုက်လျောဆောင်ရွက်မှုလည်းဖြစ်ပါတယ်ဒါပေမဲ့လို့တရားရုံးချုပ်တရားသူကြီးတွေကိုမဒူရိုပါတီလွှမ်းမိုးထားတဲ့လွှတ်တော်ကနေခန့်ခဲတာဖြစ်လို့တရားရုံးချုပ်နဲ့အစိုးရဆက်နွယ်မှုရှိတယ်လို့လည်းမြင်ကြပါတယ်။ဒီယူကော့ပွဲမှာသူအနိုင်ရခဲ့တယ်လို့လည်းအခိုင်အမာပြောဆိုပါတယ်။သူနဲ့ပြိုင်ဘက်အက်ဒမန်ဒိုဂွန်ဒိုလက်စ်နဲ့ ဒီကမှာ Gonzalez နဲ့အတက်ခံခေါင်းဆောင် Maria Konica Machaduru ကတော့မဲရီအတွက်၃ပုံ၂ပုံကျော်သူတို့ရရှိခဲ့တယ်လို့ပြောဆိုနေပြီးဒီမဲရီအတွက်စင်စရာကိုထုတ်ပြန်ရင် Maduro ရှုံးပြီးတော့ Gonzalez နိုင်တယ်ဆိုတာကိုမြင်ရမယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ပါလေဖမ်းယူကြည့်ရှုနိုင်ပါလေဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရဲ့ရှင်
ဒီမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါရခင်ဗျာ TNL ဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကရှမ်းပြည်မြောက်ပိုင်းကမိုးမိတ်မြို့ကိုအလုံးစုံသိမ်းယူနိုင်ခဲ့ပြီလို့ဒေသတွင်းသတင်းများအရသိရပါတယ်မိုးမိတ်မြို့မှာရှိတဲ့စစ်ကောင်စီလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာဂုံးကိုဇူလိုင်လ31ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်ခဲ့တယ်ဆိုပြီးတော့ TNL ပြန်ကြားရေးကထုတ်ပြန်ထားပါတယ်အဲဒီနောက်စစ်ကောင်စီကဗျူဟာဂုံးနေရာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဖော်ပြပါတယ်မိုးမိတ်မြို့တိုက်ပွဲအတွင်းမှာ TNL တအောင်တပ်ဖွဲ့နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းပါဝင်တိုက်ခိုက်ခဲ့တာပါ TNL တအောင်တပ်အနေနဲ့ဒီ132ခုစစ်စီအပိုင်း1တိုက်ပွဲတွေအတွင်းမှာရှမ်းပြည်မြောက်ပိုင်းကနောင်ချိုနဲ့မန္တလေးတိုင်းမိုးကုတ်မြို့တို့ကိုလည်းသိမ်းယူထားပါတယ်မိုးမိတ်ကို TNL ပူးပေါင်းတပ်တွေထိန်းချုပ်လိုက်ပြီးဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကဇုံတရာတုံ့ပြန်တာတော့မရှိသေးပါဘူးမန္တလေးတိုင်းမတရားမြို့နယ်တွေကစစ်ကောင်စီတပ်စခန်း9ခုကိုထပ်မံသိမ်းယူပြီးတော့အခုဆိုလို့ရှိရင်မတရားမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းစုစုပေါင်း35ခုကိုသိမ်းပိုက်ထားတယ်လို့မန္တလေးပြည်သူ့ကော်မတီတပ်ကပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒါကိုအတည်ပြုပြောဆိုတာမရှိသေးပါဘူးမန္တလေးတိုင်းတွင်တပိတ်ချင်းပသိမ်ကြီးမြို့နယ်တွေအတွင်းမှာလည်းတိုက်ပွဲတွေရှိနေပြီးတော့စင်ကူးမြို့နယ်ကိုလည်းဒီ TNL နဲ့ PDF ပူးပေါင်းတပ်တွေကထိန်းချုပ်ထားတယ်လို့သိရပါတယ်စစ်ကောင်စီကစင်ကူးကိုပြန်လည်ထိုးစစ်ဆင်သိမ်းယူထားတယ်လို့ပြောပေမဲ့ဒေသတွင်းသတင်းတွေရတော့စင်ကူးမြို့တစ်ဖက်ကမ်းမှာပဲစစ်ကောင်စီတပ်တွေနေရာယူထားနိုင်တယ်လို့သိရပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကရေးပေါ်ကာလာထပ်တိုးလိုက်တာဟာစစ်အုပ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကိုလဲနေတယ်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့လူထုကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရဲ့အတွက်သက်ဆိုင်သူအစုအဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်းလူထုကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိခွင့်ပြုဖို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမေလာကရဲ့ထုတ်ပြန်ချက်မှာအခုလိုဖော်ပြပါရှိလာပါလက်ရှိမြန်မာစစ်ကောင်စီလုပ်ရက်တွေဟာအကြက်တဲကိုသာပိုရှည်ကြစီပြီးတော့တိုင်းပြည်ကိုစီးရင်တွင်းနေအောင်လို့လုပ်နေတာပဲလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်သူကဝေဖန်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်ရေးပေါ်ကာလကိုကြီးညာခဲ့ပြီးတော့အဲဒီကတစ်ဆင့်6လတခါသက်တမ်းတိုးနေတာပါလာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပဖို့နဲ့နေမီတည်ငြိမ်ရေးအတွက်တတန်းတိုးဖို့အတွက်ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီသတင်းတွေမှာဖော်ပြပါရတယ်။အာဏာသိမ်းပြီးတော့3နှစ်ကျော်လာတဲ့အထိနိုင်ငံတကာတည်ငြိမ်မှုပြတ်ပြားနေတယ်လို့ပဲတိုက်ပွဲတွေကြောင့်စစ်ကောင်စီအနေနဲ့နေဆက်တလျှောက်မှာရှိတဲ့မြို့တွေစစ်ကမ်းတော်များများကိုလည်းလက်လွတ်ဆုံးရှုံးနေရပါတယ်။တရုတ်နိုင်ငံအနေနဲ့ဒီလာမယ့် September 1ရက်နေ့ကစပြီးတော့ drone တင်ဖို့ရောင်းချမှုထိန်းချုပ်တာတွေကိုပြန်လည်ထိန်းညှိတင်းကျပ်သွားမယ်ဆိုပြီးတော့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါရတယ်။ရပ်ဖတ်သုံး drone တွေကိုစီးရီမှန်ချက်ဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်ရေးလုပ်ငန်းတွေမှာအသုံးချတာကိုကာကွယ်ဖို့ drone အမျိုးအစားတချို့နဲ့ drone အစိတ်ပိုင်းတွေပြပတင်ပို့မှုကိုလုံးဝတားမြစ်သွားမယ်လို့ဆိုပါတယ်လူအများများသိဆုံးစေတဲ့လက်နက်ပြန်ပွားမှုရှိမဲ့ drone အသုံးပြုမှုကိုဟန်တားနိုင်ဖို့အတွက်ဒီလိုဆုံးဖြတ်တာဖြစ်တယ်လို့တရုတ်ကုန်သွယ်ရေးဌာနကထုတ်ပြန်ချက်မှာဖော်ပြပါတယ်တရုတ်နိုင်ငံဟာ drone ထုတ်လုပ်မှုမှာအကြီးဆုံးကမ္ဘာနိုင်ငံတစ်ခုဖြစ်တယ်လို့ပဲနိုင်ငံတကာဈေးကွက်ကလည်းတင်ပို့နေတာပါစီးရရည်မှန်းပြီးတော့ရပ်ဖက် drone အသုံးပြုမှုတွေကိုစတင်တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့ပါတယ်။ဥရောပမှာရုရှားကြီးကြော်တဲ့ Ukraine စစ်တွင်းမှာနှစ်ဖက်စလုံးက drone အသုံးပြုနေပြီးတော့ရုရှားဟာစီးရမှာတုံ့မှုအတွက်တရုတ်နိုင်ငံကနေပြီးတော့ drone တွေဝယ်ယူခဲ့တယ်လို့ American ထောက်လိုင်းရေးအဖွဲ့အစည်းတွေကမကြာခဏထောက်ပြနေတာပါ။တရုတ်နိုင်ငံအနေနဲ့ပြပတင်ပို့မှုလုံးဝပိတ်ပင်တဲ့ဒီရပ်ဖက် drone မျိုးစားတွေဘာတွေလဲဆိုတာကိုတော့တိကျကျဖော်ပြတာမရှိသေးပါဘူးခင်ဗျာ။
ကြာသပတေးနေ့မနေ့ထိတ်တန်းသတင်းတွေကိုကိုသားညုံကအကြီးညာပေးခဲ့တာပါဗျာ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာကြည့်ရှုနိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာလည်းတိုက်ရိုက်မှတ်ချက်ပြနေပါတယ်ဗျာအခုတော့မြန်မာဆက်ဆက်သတင်းပေးပို့ချက်တွေမထုတ်လွှင့်ခင်မှာစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတွေကိုစတင်ကြပါတယ်ဒေါ်လာတန်းထောင်ချီရရှိနေတဲ့ AI ဉာဏ်ရည်တုနည်းပညာလုပ်ငန်းကိုတည်ထောင်တဲ့နေရာမှာ သူတို့ရဲ့ဖန်တီးမှုတွေကိုအခကျင်းဝင်မပေးဘဲအသုံးပြုတယ်လို့နုပညာရှင်တွေနဲ့တီထွင်ဖန်တီးသူတွေကပြောပါတယ် AI ကုမ္ပဏီတွေအနေနဲ့သူတို့အခြေခံတဲ့အရေးမြင့်တွေကိုထုတ်ဖော်ပြသမယ်ဥပဒေတရက်ကိုအမေရိကန်မှာအစိုးပြုထားတဲ့အကြောင်း Matt Dibble ရဲ့သတင်းဆောင်မကို Matt Tingey ထက်ကပြောပြပေးပါမယ်ခင်ဗျာ
အနုပညာရှင်ကာလာအော်ဒစ်ဆာဆိုရင်ရုပ်ရှင်တွေနဲ့ရုပ်တံလုပ်ငန်းတွေအတွက်ဇက်ကောင်တွေနဲ့ပြကွက်တွေကိုဒီဇိုင်းထုတ်သူဖြစ်ပါတယ
် Black Panther အတွက်ကျွန်မဖန်ပြီးခဲ့တာတချို့ပါ
သူမရဲ့ကျွမ်းကျင်မှုတမှုထူးခြားတဲ့ဒီဇိုင်းတွေကဝယ်လိုအားကောင်းပါတယ်ဒါပေမဲ့သူမရဲ့ဖန်တီးမှုတွေကိုအသုံးပြုလေ့ကျင့်ထားတဲ့ AI ပုံစံထုတ်ဆက်တွေကအသွင်တူပုံစံတွေထုတ်လာနေတာသိကြရပြီးနောက်မှာတော့ Audits တယောက်တုံ့လှုပ်သွားပါတယ
် It's really egregious.
တကအင်မတန်ဆိုးပါတယ်ဒေါ်လာသန်းထောင်ချီတန်းတဲ့နေချင်းညချင်းထုတ်လုပ်နေတဲ့လုပ်ငန်းကြီးကကျမတို့ကိုပိုင်ဈေးကွက်ကိုရှင်းပြလိုက်တာကြောင့်ဖြစ်ပါတယ်
။မူပိုင်ခွင့်ရှိသူတွေရဲ့ခွင့်ပြုချက်မပါဘဲအတိမပေးဘဲအင်တာနက်ပေါ်ကစာသားတွေရုပ်ပုံတွေကိုစူးစီးအသုံးပြုပြီးဒုနဲ့ဒဲနဲ့ထုတ်လုပ်နိုင်တဲ့ AI စနစ်တွေကိုလေ့ကျင့်တာဖြစ်ပါတယ်။AI ကုမ္ပဏီတွေကိုတရားစွဲပြီးဒီလောက်ရတွေကိုတားဆီးနိုင်ဖို့လုပ်နေကြတဲ့မိုဘိုင်းခွင့်ရှိသူတွေ content ဖန်တီးသူတွေထဲမှာ audits လည်းပါဝင်ပါတယ်။ internet ပေါ်မှာအများပြည်သူရရှိနိုင်တဲ့အချက်အလက်တွေကိုရယူတာဟာဆိုရင် American မိုဘိုင်းခွင့်ဥပဒေရဲ့ fair use မျှမျှတတသုံးစွဲမှုမူအရတရားဝင်တယ်လို့ AI ကုမ္ပဏီတွေဘက်ကခြေပချပါတယ်။ဒီလိုမှုတွေပေါ်ထွက်လာချိန်မှာပဲ AI ကုမ္ပဏီတွေအနေနဲ့သူတို့အသုံးပြုတဲ့အရင်းမြစ်အလုံးကိုထုတ်ဖော်ကြေညာရမယ်ဥပဒေတရက်ကိုလွှတ်တော်ကသုံးသပ်နေပါတယ်။ဒီဥပဒေပြုမှုဟာဆိုရင် content ပိုင်ရှင်တွေရောကြီးရစေမဲ့ပထမဆုံးခြေလှမ်းလို့လည်းရှုမြင်ကြပါတယ်။လွှတ်တော်အမအဒန်ရှရစ်ကဒီဥပဒေကြမ်းကိုအစိုးတင်သွင်းတာဖြစ်ပါတယ
်။ EU မှာဖြစ်ထွန်းမှုရှိလာတဲ့အစိုးပြုချက်တွေနဲ့အလားတူပါပဲ။ကျွန်တော်ဥပဒေကြားမှာဆိုရင်ကုမ္ပဏီတွေအနေနဲ့ AI စနစ်တွေကိုလေ့ကျင့်ရမှာအသုံးပြုခဲ့တဲ့မူပိုင်ခွင့်ရှိတဲ့ဖန်တီးမှုတွေရဲ့အချင်းချုပ်ကိုဖော်ပြရမှာဖြစ်ပြီးဖန်တီးသူတွေကိုအတိပေးထိုက်တဲ့ခံစားခွင့်ဒါမှမဟုတ်ရော်ကြီးအတွက်ဆောင်ရွက်နိုင်မဲ့နီလန်းချောင်းတွေရှိရေးအသေးအချာဆောင်ရွက်ဖို့ဖြစ်ပါတယ
် AI လေ့ကျင့်ရေး content တွေအတွက် license တွေရှိလာရေးအမှုပညာဖန်တီးမှုအတိုင်းအဝိုင်းတွေနဲ့သမဂ္ဂတွေကစီယုံလှုပ်ရှားနေကြတာနဲ့အတူဒီဥပဒေပြုမှုကကြော်ကြားလာပါတယ်Stanford တက္ကသိုလ်ဥပဒေပါမောက္ခ Mark Lamley ကတော့လက်ရှိတရားစွဲဆိုမှုမှာ AI ကုမ္ပဏီနှစ်ခုရဲ့ကိုယ်စားလှယ်ဖြစ်ပါတယ်။ရော်ဂျီပီယေကဖြစ်ထိုက်ပေမဲ့စီးပွားရေးအရာအလုံးမဖြစ်ဘူးလို့သူကပြောပါတယ်
။ Take as an example
ကျွန်တော်ကိုယ်စားလှယ်လုပ်ပေးနေတဲ့ Stability AI ကိုဥပမာပြပါမယ်။ Lion Database အတွက်ရုပ်ပုံပေါင်းတန်း 2000 နဲ့သူတို့ကလေ့ကျင့်ပေးထားပြီးကုမ္ပဏီကတန်း 2000 တန်းပါတယ်။ကုမ္ပဏီတစ်ခုလုံးတံပိုးရဲ့ထက်ဝက်ကိုယူပြီးအမှုပညာဖန်တီးသူတွေကိုမျှာပေးပါမယ်။လေ့ကျင့်ရမှာအယုတ်တွေသုံးခံရသူတွေကိုရော်ကြီးအနေနဲ့ပေးမယ်ဆိုရင်တစ်ယောက်ကို50ဆင့်ရကြပါမယ
်။အချက်အလက်တွေထုတ်ဖော်ရေးဥပဒေပြုမှုဟာဆိုရင်ရော်ကြီးအပြင်အရေးကြီးတဲ့အကြောင်းတွေရှိတယ်လို့နည်းပညာဥပဒေရေးရာပညာရှင် James Grimmel Manga ပြောပါတယ်။
I think it's just good for the
AI တီထွင်မှုတွေမှာပတ်တန်းတွေတင်းတာဘလို့အချက်အလက်တွေအသုံးပြုလဲဒီအချက်အလက်တွေကဘယ်ကရတယ်လဲဒီအချက်အလက်တွေရဲ့မှန်ကန်မှုနဲ့ရည်သွေးကိုဘယ်သူကစစ်ဆေးလဲဆိုတာတွေကိုသိရှိနိုင်ရေးကကောင်းတယ်လို့ထင်ပါတယ်။အချက်လက်တွေပေါ်ထုတ်ပြသရမယ့်စီးမျှာဆိုရင်လေဒီကဏ္ဍတစ်ခုလုံးရေသွေးစံနှုန်းပိုကောင်းအောင်တွန်းတင်နိုင်ရေးမှာအထောက်အကူဖြစ်နိုင်ပါလေ
AI ထွက်ပေါ်လာတာနဲ့အတူဥပဒေဆိုင်ရာနဲ့ကျင့်ဝတ်ဆိုင်ရာကိစ္စအများအပြားထွက်ပေါ်လာသလို AI ရဲ့အခြေခံဖောက်ဒေးရှင်းကိုချပေးခဲ့သူတွေအတွေ့ရောကြီးခံစားခွင့်ဘလို့ပေးမလဲဆိုတာကိုလည်းဆောင်ရွက်နေကြရစေဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပြပြခဲ့တာပါညာအခုဒေတာတွင်သတင်းဆောင်မတစ်ပုတ်နဲ့ဆက်ပါမယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာအနေနဲ့နိုင်ငံရေးမြို့တော်အဖြစ်ကနေဒီနှစ်ထဲပြပြနိုင်ခြင်းရှိနေပါတယ်။ပြဿနာအမြောက်အများနဲ့ရင်ဆိုင်ကြုံတွေ့နေရနေပေမဲ့စီးပွားမြို့တော်အဖြစ်နဲ့တော့ဆက်လက်တရှိနေဦးမှာဖြစ်ပါတယ်။ဒေးခရူနာဘန်ဂျကာတာမြို့တော်ကနေပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာဟာလူဒုညဉ့်ညမ်းမှုနဲ့ပုံမှန်အချိန်တွေမှာတော့ရင်ကျော်ပိတ်ဆို့မှုစတဲ့မြို့ပြပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်တုန်းကကမ္ဘာအဆူအဆုံရင်ကျော်ပိတ်ဆို့မှုနိုင်ငံတွေထဲမှာဂျကာတာအနေနဲ့အဆင့်30မှာရှိခဲ့ရဆိုပြီးကမ္ဘာလုံးဆိုင်ရာရင်ကျော်ပိတ်ဆို့မှုတွေကိုစောင့်ကြည့်လေ့လာနေတဲ့တွန်တွန်သုတေသနအဖွဲ့ရဲ့စစ်တမ်းမှလည်းဖော်ပြလိုထားပါတယ် အင်ဒီကာဟိုက်ဒရာတူလက်ကတော့သူ့ရဲ့ဆိုင်ကနေဒီပေါ့မြို့ကနေဂျာကာတာကသူ့အလုပ်ကိုသွားရင်ပုံမှန်ကြားမဲ့အချိန်ထက်ပိုပြီးတနားခွဲနီးပါးကြာမြင့်တယ်လို့ဆိုလာပါတယ
်။
အမှန်ကတော့ကားတစ်စီးကိုလူ၄ယောက်စီးသင့်နေမယ်။ဒီကလူတော်တော်များများကလူ၄ယောက်ကားတစ်စီးနှုံးနဲ့အလုပ်ကိုအသွားပြန်လုပ်နေကြတော့အဲ့ဒါတွေကပဲကားလမ်းကိုအကြီးအကျယ်ဖိတ်စီတာဖြစ်ပါတယ
်။ဘန်ဒောင်းမီးပညာအင်စတီကျူရဲ့ထုတ်ပြန်တဲ့သုတေသနစစ်တမ်းထဲမှာတော့ဂျာကာတာမှာမော်တော်ယာဉ်တွေကထွက်တဲ့မိခွန်းငွေတွေကြောင့်လေတုညဉဏ်မှုကိုအဖြစ်များစေတယ်လို့ဖော်ပြလို့လာပါတယ်။ပြီးကြတဲ့နှစ်ထဲမှာတော့ IQL လို့ခေါ်တဲ့ဆွစ်ဇာလန်ကုမ္ပဏီကဂျာကာတာမြို့တော်ရဲ့လေတုညဉဏ်မှုဟာကမ္ဘာပေါ်ကမြို့တွေထဲလေတုညဉဏ်မှုအများဆုံးဆိုပြီးသတ်မှတ်ခဲ့ပါတယ
်။ယာလဘီအင်းအကြေက
ဒါရီကအသက်ရှူလမ်းကြောင်းပိုင်းဆိုင်ရာကိုထိခိုက်စေပါတယ်။ချောင်းဆိုးတာဒါမှမဟုတ်တုပ်ကွေးလို့ခံစားရတာလို့မျိုးပေါ့။
ဂျာကာတာမြို့တော်မှာတော့လူကြီးဆယ်တန်းဝန်းကျင်နေထိုင်ကြပြီးတော့ The Greater Jakarta Region လို့ခေါ်တဲ့ဂျာကာတာအပါအဝင်ဂျာဘာကျွန်းအနောက်ဘက်ချမ်းမှာကတော့လူကြီးတန်း30ကျော်နေထိုင်ကြပါတယ်။အဲ့ဒီဒေသတွေထဲမှာရထားနဲ့လိုင်းကားတွေပြေးဆွဲပေးနေပေမဲ့အများစုကတော့ဒါတွေကိုအသုံးမပြုကြပါဘူး
။ Public transport is currently much better.
အများဆုံးတဲ့ဥပဒေဆောင်ရေးစနစ်တွေကဟိုးလွန်ခဲ့တဲ့10နှစ်20ခါနေစာရင်အခုပိုကောင်းလာပါလေ။ဖြစ်မလာသေးတာကတော့လူတွေကဒါတွေကိုအသုံးမပြုဘဲသူတို့ရဲ့ဆိုင်ငယ်တွေကားတွေကိုဆက်သုံးနေကြတာပါပဲ။
အာမဲဂျမဲကတော့အင်ဒိုနီးရှားတက္ကသိုလ်ကမြို့ပြစီမံကိန်းတွေရေးဆွဲတဲ့အထူးကျန်းကျင်တဲ့ပညာရှင်တစ်ယောက်ဖြစ်ပါတယ်။သူ့အပြောကတော့ဂျာကာတာနဲ့အနီးဝန်းကျင်ကဒေသခံအခွင့်အရေးတွေအနေနဲ့သူတို့ကြုံတွေ့နေရတဲ့မြို့ပြအခက်အခဲပြဿနာတွေနဲ့ခေတ်ရှိပြည်စီမံကိန်းသစ်တွေကိုအတူတကွပူးပေါင်းအဖြေရှာဖြည့်ရှင်းဖို့လိုအပ်နေတယ်လို့ဆိုလာပါတယ်
။ Jakarta gets all of the offices, gets all of the industries.
Jakarta မှာကုန်ပစ္စည်းတွေအများကြီးရှိတယ်လို့ကုန်ထုတ်ဆက်ရုံတွေအများကြီးရှိပေမဲ့အင်အားစီမံကိန်းအများစုကတော့ဂျာကာတာမှာညီငါးကအစမတန်ဈေးကြီးတဲ့အတွက်ပုံမှန်ရဆိုရင်မြို့စံတွေကိုထွက်ပြီးသူတို့အတွက်အကျိုးဖြစ်မဲ့အနီးနားဧရိယာတွေမှာပဲရှင်နီမြုံနယ်မှုတွေပြုလုပ်ကြပါတယ်
။ဂျမဲကတော့ဂျာကာတာရဲ့အထက်ဘက်ရေဝေရေလဲဒေသတွေမှာအလွန်အကျွံဖွံ့ဖြိုးတိုးတက်မှုတွေကြောင့်မြေအောက်ဘက်ကရွာတွေကိုရေကြီးရေချမ်းမှုတွေဖြစ်စေတယ်လို့ပြောပါတယ်။ဒါတွေကလည်းစီလီဝေါင်မြေကမ်းနှဘေးမှာနေထိုင်တဲ့ဇိုင်နူးတင်လိုလူတွေအတွက်အခက်အခဲတွေဖြစ်စေတယ်လို့ပြောပါတယ်။
တကယ်လို့အဲ့မှာရေသာကြီးခဲ့လို့ကတော့အိမ်အကုန်လုံးဟာစင်တီမီတာ30ပမာဏရှိတဲ့ရွှွန်းနွန်တဲ့မြုပ်သွားကြလိမ့်မယ်ဗ
ျ။ဂျာကာတာရဲ့မြောက်ဘက်ပိုင်းကန်ယိုဒန်တလျှောက်မှာကတော့အစိုးရတွေအနေနဲ့ပင်လယ်တိုင်းတွေကိုပုံမှုချက်ထွင်တိစောက်လို့နေပါတယ်။အတုံးမပြူတော့တဲ့ဒီလိုပလီမျိုးတွေဟာအခြားတစ်ဖက်မှာတည်ရှိနေပေမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာသလိုဒီရေဟာလည်းဂျာကာတာရဲ့အစိပ်ပိုင်းတွေကိုတဖြည်းဖြည်းတိုက်စားလို့နေပါတယ်။ဒီအတွက်ကြောင့်ပဲဘိုးအစိုးရအဖွဲ့အနေနဲ့ဂျာကာတာမြို့ပတ်ဝန်းကျင်အတွက်ပုံမှုကောင်းမွန်တဲ့ဒေတာအုပ်ချုပ်ရေးဆိုင်ရာကောင်စီတရက်ပေါ်ပေါက်လာစေဖို့အတွက်ကိုဒေတာဆိုင်ရာအစိုးရအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်လို့နေပါတယ်။ဒါပေမဲ့လည်းဒီကောင်စီအနေနဲ့ကခုဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်မပေးနိုင်ဘူးဆိုတာကိုတော့ရေဘူးကတထစ်ချပြောလို့မရဘူးလို့ဂျမဲကပြောလာပါတယ
်။ It's going to work if it's
ဒီကောင်စီအနေနဲ့ဒေတာဆိုင်ရာအစိုးရအဖွဲ့တွေတဲ့အာဏာပိုရှိတယ်ဆိုရင်လုပ်ဖြစ်မှာပါ။သူ့ရဲ့လိုအပ်ချက်တွေကိုနားထောင်ပေမဲ့အစိုးရတွေအနေနဲ့မဖြစ်မနေလိုက်နိုင်ရမယ့်စီစဉ်တွေကိုဖန်တီးပေးနိုင်ရင်တော့လုပ်ဖြစ်မှာပါ။
တချိန်တည်းမှာပဲဒီကလူတွေကတော့ခုလိုအဆင်မပြေတဲ့အခြေအနေတွေကနေစစ်မှန်တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုသူတို့တွေအနေနဲ့မျက်ဝါးထင်ထင်မြင်တွေ့လိုကြတယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုစံကျော်တင်ပြခဲ့တာပါဗျာ VOA ရဲ့ချက်တာဘရင်းနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်ပိုင်းမှာလည်းမြမအရေးသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးဥရုယာတိဖောက်ပြန်မှုအကြောင်းသတင်းဆောင်းပါးတစ်ပုဒ်နဲ့ဆက်ပါမယ်။ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်ပင်လယ်ကမ်းရိုးတန်းကကြေးရွာတွေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးနှုံးတဲ့ရေမြုပ်နေပါတယ်။ဒေသခံတွေလည်းအိုးအိမ်ဆုံးခွာပြောင်းရွှေ့ရတဲ့အတွက်ဘဝရည်တည်အခက်ကြုံလာပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ခင်ဗျာ
။2009ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆိုင်ကလုန်းမုန်တိုင်းဝင်တိုက်သွားခဲ့ပြီးနောက်ကမ်းရိုးတန်းကြေးရွာတွေကပြည်သူတွေဟာကုန်းတွင်းပိုင်းကိုပြောင်းရွှေ့ခဲ့ရပါတယ်။မုန်တိုင်းပြီးတစ်နှစ်လောက်အကြာမှာတော့အဲ့ဒီကမ်းရိုးတန်းရွာတွေကိုပင်လယ်ရေကဝါမျိုးသွားခဲ့ပါတယ
်။အဲဆိုမီတာခေါင်းဆောင်ရပြီးတဲ့ရေအခုတော့ပန်းနေပြီးတဲ့
ကျွန်တော်နေခဲ့တဲ့ရွာကတော့ပင်လယ်ထဲမြုပ်သွားပါပြီ။ရေမြုပ်သွားတဲ့အန်တာရှာဂေတွန်ရွာမှာ2000ဆိုင်ကလုန်းမုန်တိုင်းကာလတုန်းကနေခဲ့ပါတယ်။ခုတော့အဲ့ဒီဒီပါလုံးပင်လယ်ပြင်အောက်မြုပ်သွားပါပြီ။ပင်လယ်ရေတွေကကျွန်တော်အခုရပ်နေတဲ့နေရာထိရောက်ပါတယ်။ဒါတောင်ဒီတာရိုးပောင်ခံနေလို့ပင်လယ်ရေတွေကြော်မတက်နိုင်တာပါ။
သူအခုနေနေတဲ့နေရာဟာပင်လယ်ရေမျက်နှာပြင်အောက်မြေနေပိုင်းဖြစ်ပြီးလှိုင်းတံခံနိုင်မဲ့ကွန်ကရစ်တာယိုးပေါင်ကြီးကာယံထားပါတယ်။ကံယိုးတန်းရွာတချို့ရေအောက်ရောက်ကုန်တာကိုကြုံဘူးသူတဦးလည်းရှိပါတယ်
။အမေပထမ1995ဆလဲခနဲ့အရှိဂျိုမီကီနီ
1995ခုနှစ်မှာကျွန်တော်ဒီကိုစပြောင်းလာတာပါ။အဲ့ဒီတုန်းကဆိုရင်ပင်လယ်ရေဇက်ကဒီနေရာနဲ့တမိုင်လောက်အဝေးမှာရှိပါတယ်။ပင်လယ်ရေမျက်နှာပြင်ကတဖြည်းဖြည်းနဲ့တက်လာလိုက်တာအခုတော့ရွာတချို့ရေမြုပ်ကုန်ပါပြီ
လူဦးရေထူထပ်လွန်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ဒေသတွေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးနှုံးနဲ့ပင်လယ်ရေအောက်ဝါမျိုးရာခံနေရတယ်လို့ရာသီဥတုပြောင်းလဲမှုအကျိုးဆက်တွေကိုလေ့လာနေတဲ့ Saiful Islam ကပြောပါတယ
်အမရဂျီဒီ last IPCC report देखी ဟုတ်ကဲ့ देखबो जे
ရာသီဥတုပြောင်းလဲမှုလေ့လာရေး IPCC အဖွဲ့ရဲ့အစီရင်ခံစာအရပင်လယ်ရေမျက်နှာပြင်ဟာတကဘာလုံးပြင်းပြတစ်နှစ်ကို 3.8 မီလီမီတာနှုံးနဲ့နှစ်စဉ်တက်နေပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တစ်နှစ်ကို 4.2 ကနေ 5.8 မီလီမီတာထိတက်နေတာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံမှာပင်လယ်ရေမျက်နှာပြင်တက်လာတဲ့နှုံးဟာတခြားနိုင်ငံတွေတက်စာရင်60အရာဂိုင်းနှုံးကျော်ပိုများတယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်အခုချိန်ထိဆိုရင်ပင်လယ်ကမ်းစပ်နေဘင်္ဂလားဒေ့ရှ်ပြည်သူတသန်းဒီပါအိုးအိမ်ဆွန့်ခွာပြောင်းရွှေ့ခဲ့ရပါတယ်ကန်ယူရန်ဒေသကိုပင်လယ်စားငံရေဝင်လာတဲ့အတွက်စားနပ်ရိက္ခာပြဿနာလဲကြုံလာရတယ်လို့ဆိုပါတယ်
။ဒါဖြစ်ရဲလော်ဘန်ဖိုက်တော်လေဝင်မာလီတဲ့ပါလီတော်လေလော်ဘန်ဒိုကေ
ပင်လယ်စားငံရေဝင်သွားပြီဆိုရင်အဲ့မြေမှာအပင်ပေါက်ဖို့မလွယ်တော့ပါဘူး။ကျွန်တော်တို့ကဒီမှာစပားနေချာမယုတ်သီးသိမ်းနဲ့ကစုံတွေစိုက်ပါတယ်။စားငံရေဝင်သွားတဲ့စပားကင်းတွေဆိုရင်25ကနေ35ရာခိုင်နှုန်းတော့ပျက်စီးကုန်ပါတယ်။အခုဆိုရင်မုန်တိုင်းတွေပိုပြင်းထန်လာတာလဲကြုံရပါတယ်။မုန်တိုင်းနဲ့အတူပင်လယ်ရေတက်ပြီးတော့လဲရီအိမ်တွေရေမြုပ်ကုန်ပါတယ်ဒီနာနေလည်းပျက်စီးရပါတယ
်ရေမြုပ်လာတဲ့လက်ရှိနှုံတိုင်းသွားမယ်ဆိုရင်2050ပြည့်နှစ်ရောက်တဲ့အခါလူတသန်းကျော်ဟာသူတို့နေထိုင်ရာအရက်ကနေရွှေပြောင်းရမယ့်အနေအထားရှိတယ်လို့အမေရိကန်အာကာသစူးစမ်းရေး NASA နဲ့တရုတ် CNSA အဖွဲ့တို့ရဲ့ဂျိုဒူအချက်လက်တွေမှာဖော်ပြပါတယ်ပင်လယ်ရေမြင့်တစ်ပြင်မြင့်တက်လာနေတဲ့နှုံကတနင်္လာနေ့တနင်္လာမတူနိုင်ဘူးလို့ဆိုပါတယ်။မညီညာတဲ့မြေပြင်အနေအထားနဲ့ပင်လယ်အောက်ကျန်းမြင့်ဖွဲ့စည်းမှုအပြောင်းလဲတွေကြောင့်ကမ္ဘာစွန်းငင်အားကလည်းတသမာထဲဖြစ်မနေဘူးလို့ဆိုပါတယ်။ကမ္ဘာကြီးပူနွေးလာတာကြောင့်မြောက်ဝင်ရိုးစွန်းသမုဒ္ဒရာတွင်ရေခဲတောင်ကျွမျောကြီးတွေအေးပျော်လာတာကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူတန်းဒေသရေအောက်မြုပ်ရခြင်းရဲ့အကြောင်းရင်းတွေကတစ်ခုဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်။လူဦးရေတန်190ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်မှာပင်လယ်ကမ်းရိုးတန်းတစ်လျှောက်လူသန်း20လောက်နေထိုင်နေကြတာပါသူတို့ဟာမြေနေရာအခက်အခဲကြောင့်ပင်လယ်ကမ်းစပ်ကနေ3-4ဘီဒါမှမဟုတ်6ဘီ9ဘီအကွာလောက်မှာနေထိုင်ကြတာမို့ပင်လယ်လှိုင်းလုံးကြီးတွေရဲ့ရိုက်ခတ်မှုအန္တရာယ်ကိုလည်းအချိန်မြွေးရင်ဆိုင်ရဖို့ရှိပါတယ်ဒါကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတဲ့ပြဿနာကိုဖြေရှင်းရင်းမှာအစိုးရရဲ့အနေနဲ့ကြိုတင်ပြင်ဆင်မှုအပိုင်းကိုကောင်းမွန်တဲ့မူဝါဒချမှတ်လွှတ်ဆောင်မှုလိုတယ်လို့ IPCC အဖွဲ့ရဲ့အစီရင်ခံစာကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါဗျာ။အခုတော့မြန်မာစစ်ရေးသတင်းတပုတ်နဲ့ဆက်ပါမယ်။ရခိုင်မှာအာရကတပ်တော် AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ရေးတင်းပမှုတွေကြီးထွားလာနေတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေရပါတယ်။တိုက်ပွဲတွေအတွင်းရဲသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ရခိုင်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစီသူကပြောပြပေးပါမယ်ညာ
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲငပ်ပလီကမ်းခြေကစစ်ကောင်စီရဲ့ကွင်းဝိုင်းရေတပ်စခန်းကိုအေဘက်ကဒီကနေ့အထိထိုးစစ်ဆင်တိုက်ခတ်နေစေဖြစ်တယ်လို့ချိန်တော်ရက်ကွက်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုလည်းထိုးစစ်ဆင်နေတာပါတိုက်ခတ်မှုတွေကိုစစ်ကောင်စီကကြီးရည်လေတပ်ဖွဲ့တွေနဲ့တုံ့ပြန်နေတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ရေးတမမှုတွေကြားနိုင်ငံတချို့ဖမ်းဆီးခံရတာတွေရှိတယ်လို့လည်းငပ်ပလီဒေသခံတူကပြောပါတယ
်ဟုတ်ပွဲဟောတော့ဒီတော့မှတိုက်နေတဲ့ပွဲနဲ့တိုက်ပွဲနဲ့ကျွန်တော်တို့ဒီကွန်းမှာတိုက်နေတဲ့တိုက်ပွဲဆက်ကူကတော့မရှိရှိတော့လို့ပြောဒီတော့မှကျွန်တော်တို့ဒီအေးဆက်ကောင်စီကကျွန်တော်တို့ဒီနေမီရဲစခန်းကြီးဒီတော့ရဲစခန်းကိုလေသူတို့ကအဲ့မှာတက်ဆွဲထားပေါ့ဆက်ကောင်စီကဟုတ်အဲ့မှာတက်ဆွဲထားတဲ့ကကြတော့အဲ့မှာကျွန်တော်တို့ဒီကပလီမျိုးကဒေတာခံလေအဲကျွန်တော်တို့သိတဲ့လောက်ပေါ့ကျွန်တော်မိတ်ဆွေတယောက်လည်းပါရဲ့ချင်းအဲဒါဆိုကျွန်တော်တို့ဖမ်းထားတဲ့အချက်ခံနေမှာအဲ10ယောက်ကျော်တော့ရှိမယ်လို့သတင်းရတယ်အတိအကျကြီးတော့မသိနိုင်ဘူးပေါ့
တပ်ပွဲပြင်းထန်နေတဲ့တန်တွဲငပလီမှာပိတ်မိနေသူတွေလည်းအများအပြားရှိနေတယ်လို့ပျောက်ဆုံးသူတွေလည်းရှိနေတာပါတန်တွဲမြို့ပေါ်ကနေထွက်ပြေးတိမ်းရှောင်လာသူတူကတော့တန်တွဲငပလီမှာကြံခဲ့တဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရတာလဝက်လောက်ရှိပြီလို့ပြောပါတယ
်ဟုတ်အဆက်အသွယ်မရတာတော့ဒီ12ရက်13ရက်လောက်ကပေါ့အဲ့ဒီဝင်းကျင်လောက်ကပဲဟုတ်ဘယ်နည်းအောင်လဲဆိုတော့အမေရဲ့အပါရဲ့နောက်ရောင်းမရဲ့အကိုရဲ့ဦးလေးရဲ့ချင်းနောက်တူတူမလေးတွေရှိတာပေါ့နော်ဆိုရင်တော့ဘာမှအဆက်အသွယ်မရတော့ဘာများဖြစ်နေလဲဘလို့အချိန်နေရှိတယ်တော့ဆိုအတိုင်းအထက်အလုံးပေါ့ဆိုရင်တော့မိဘတွေအားလည်းအတက်ကလည်းကြီးပြီဆိုတော့ဘလို့ဖြစ်ဖြစ်လေးသူတို့အခုဖြစ်နေမှာကပိုဆိုရင်လေ
ဒါအပြင်စစ်ကောင်စီအနေနဲ့တန်တွဲမြို့နယ်နဲ့ဆက်ဆက်နေတဲ့ကျင်းဒလီနဲ့ကွားမြို့နယ်တွေမှာစစ်အင်အားဖြည့်တင်းတာတွေကာကင်းတွေတိုးချဲ့ပြီးတော့ခံစစ်ပြင်းနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းတန်တွဲဒေသခံတူကပြောပါတယ်
။ဟ
ဟုတ်ကဲ့ဟောပါပေါ့အဓိကတော့ကျွန်တော်တို့ဒီစင်ကလေးမှမကြခင်ပေါ့အခုဒီကကန်ရဲကကန်ရဲပြီးရင်စင်ကလေးစင်ကလေးပြီးရင်ကွာပေါ့ဆက်တိုက်ပေါ့နော်စင်ကလေးရောသူကကွာညွန့်နေမျိုးနဲ့ကွဲပေါ့အဲ့တော့စင်ကလေးကိုအင်းရောက်မယ်ရောက်မယ်ပေါ့ဟောပါတိုက်တယ်လို့တက်တော်ဝင်ပြီးတော့တိုက်မယ်စိုက်ပွဲတွေအဲ့နောက်မိကြမယ်ဆိုတဲ့ခါကျတော့ဒီပြိမိသွားမှကြောက်လို့လေတက်ကံပြီးသူရာဒီစင်ကလေးတို့ကွာတော့အဲ့ရတဲ့ကခံခံတော်တော်များများဒီပြေးမတော့ကိုရှောင်ကြတယ်
တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာလည်းစစ်ကောင်စီရဲ့နခခငါမြို့ကြီးစခန်းကိုအေအေအဖွဲ့ကထိုးစစ်ဆင်နေတာပါဒီကနေ့ဒီတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီတပ်ဖွဲ့တွေကလည်းအပြင်းထန်တုံ့ပြန်နေတယ်လို့ဒေသခံတူကပြောပါတယ
်။ဩလက်ရှိမှာအဲ့တိုက်ပွဲကတော့နှစ်ဖက်အပြင်းထန်နေကြရပေါ့နော်နှစ်ဖက်အပြင်းနဲ့အထက်မှာဒီစစ်ကောင်စီဘက်ကသူတို့ဒီမြို့သူကြီးစခန်းကိုတပ်ရင်းကိုမကြရှုံးစေဖို့အတွက်ဒီလေကြောင်းပစ်ကူတွေကိုဒီနေ့မနက်အာရုံကလေးဟာပေါ့နော်မုံလေးပိုင်းအထီကိုသူတို့ဇက်တိုက်နေပြီးတော့ပစ်ခတ်ခဲ့တာရှိတယ်နောက်ပြီးရေချောင်းကနေပြီးတော့ပစ်တာလည်းရှိရပေါ့ဒီမွတ်စလင်လည်းနဲ့ကောင်အဖွဲ့တွေလည်းပူပေါင်းပြီးတော့အဲ့ဒီစစ်ကောင်စီဘက်ကပူပေါင်းပြီးတော့တိုက်ကြတဲ့အနေထားလည်းရှိရပေါ့နော်ဆိုတော့ဒီအပေါ်မှာဒီ AA ကလည်းဒီနောက်မဆုတ်တဲ့ပစ်ခတ်နေကြတယ်လို့ကျွန်တော်သိရတယ
်ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်မှုအခြေအနေအတိအကျကိုတော့တီးကြအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီကလည်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်လာနေပြီးတော့ရခိုင်ပြည်နယ်အပါအဝင်နေရာတော်တော်များများမှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းသတိပေးနေကြပါတယ်ခင်ဗျာ
ပြည်တွင်းကသတင်းပေးပို့ထားတာကိုကုစီသူပြောပြခဲ့တာပါဗျာအခုတော့ထိုင်းဘက်ကမြန်မာလူထုမားတွေကြောင်းကြည့်အောင်ပါဗျာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်သွားရောက်လုလုကြမဲ့ MOU လုတ်သားတွေအနေနဲ့ဩဂတ်စ်လ10ရက်ကစပြီးစစ်ကောင်စီတတ်မှတ်ထားတဲ့ဗန်တွေကနေဝင်ငွေရဲ့25ရာခိုင်နှုန်းကိုပြောင်းထားတဲ့အထောက်ထားတွေပြမှာသာထိုင်းနိုင်ငံဘက်ကပြန်လည်သွားရောက်အလုပ်လုပ်ခွင့်ရမယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနလက်အောက်ကအလုပ်သမားညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ30ရက်နေ့ကအသိပေးစာထုတ်ပြန်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ညာ
။ထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ခွင့်ရမယ်သူတွေအနေနဲ့ဩဂုတ်လ10ရက်နေ့ကစပြီးအခြေခံလစာ3လစာခန့်မှန်းဘတ်ငွေ 24,000 ရဲ့ 25 ရာခိုင်နှုန်းဖြစ်တဲ့ဘတ် 6,000 ကိုသတ်မှတ်ထားတဲ့ဘဏ်ကနေတရားဝင်လွှဲပြောင်းပေးပို့ထားကြောင်းအထောက်ထားတွေပြသမှသာဆက်လက်အလုပ်လုပ်ကံဝင်ရမယ်ဆိုပြီးအလုပ်သမားဝန်ကြီးဌာနရဲ့အလုပ်သမားညွှန်ကြားရေးဦးစီးဌာနကအသိပေးထုတ်ပြန်ခဲ့တာပါဒါကတော့တက်တန်းတိုးတဲ့အခါမှာတင်းကျပ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
2024ဩဂုတ်လတရနေ့ကစပြီးတော့ထိုင်းရောက် MOU လုပ်သားတွေပေါ့ MOU လုပ်သားတွေဆိုတဲ့နေရာမှာ PJ စာအုပ်ကိုခြိုက်ထားတဲ့ PJ ပတ်စုကိုခြိုက်ထားတဲ့ MOU လုပ်သားတွေကသူရဲ့အစားအသောက်တက်တန်းထိုးတာပြီးနောက်မြန်မာနိုင်ငံနေပြီးတော့တရားဝင်ဒီပလုပ်ကအေဂျင်စီတွေတွေဆီလို့တဲ့ MOU လုပ်သားတွေတက်တန်းထိုးတဲ့ခါမှာနေ့ရက်ကိန်းတော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခု25ရက်ကိန်းတော့အခွန်ဆောင်ပြီးတော့ပြည်စာတစ်ခုအဲ့ဒီပြည်စာတစ်ခုအဲ့ဒီပြည်စာနှစ်မျိုးပြမှာ OWID ကပြားထုတ်
ဒီလုတ်သားတွေဟာထိုင်းနိုင်ငံမှာအလုတ်ရှိပြီးသားလုတ်သားတွေဖြစ်ပြီး၄နှစ်ပြည့်လို့ဆိုင်ရက်ဆာရန်နဲ့တက်တန်းတိုးတဲ့အခါမှာ MOU ယူတန်းစနစ်နဲ့မြဝတီနဲ့ကော့တောင်းဘက်ကစင်တာတွေမှာနေချင်းပြီးသွားရောက်လုပ်ဆောင်ရမှာဖြစ်ပါတယ်။ဒီလိုဆိုင်ရက်ဆာရန်နဲ့တက်တန်းတိုးတဲ့အခါမှာငွေလွှဲထားကြောင်းသက်သေတွေမပြဘူးဆိုရင်တော့ထိုင်းဘက်ကိုပြန်ပြီးဆေလွတ်ပေးတာတွေကိုမလုတ်ပေးတော့ဘူးလို့လည်းဆိုပါတယ
်။ထိုင်းနိုင်ငံရောက်တဲ့အခါမှာဝင်ငွေခွင့်အနှဲ့ရခိုင်တို့ဆောင်ပါမယ်ဆိုတဲ့အကြောင်းရယ်မိသားစုကလွတ်ပုဂ္ဂိုလ်25ရခိုင်တို့ပို့ပြအောင်ပို့ပါမယ်ဆိုတဲ့အကြောင်းခံဝင်ကတိတွေပါထိုးရပြီးတော့အဲ့ဒီ MOU လုပ်သားတွေရယ်ကိုရေးအချက်လက်တွေကိုလည်းတောင်းထားတယ်တတ်မှတ်ထားတဲ့ရက်ကွဲမှာကိုရေးအချက်လက်မပေးရင်အဲ့ဒီ agency ကိုပိတ်သိမ်းတဲ့အထိဖြုတ်သိမ်းတဲ့အထိအရေးယူမယ်လို့လည်းအသိပေးအကြောင်းကြားထားတယ
်ထိုင်းကိုသွားရောက်လုလုကန်မဲ့အလုသမားအစ်စ်တွေအနေနဲ့လည်းအဲ့ဒီတတ်မှတ်ချက်တွေကိုလိုက်နာပါမယ်ဆိုတဲ့အကြောင်းတချို့အလုကန်ရှာဖွေ agency တွေကခံဝင်ကြိထိုးခိုင်းတာတွေလုပ်နေတယ်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အလို့သမားနှစ်တန်းသုံးသိန်းကျော်ရှိပြီးအခုလိုမျိုးတင်းကျပ်မှုတွေရှိလာတဲ့အတွက်တက်တန်းမတိုးတော့ပဲတရားမဝင်အလို့သမားတွေအဖြစ်ဆက်လက်နေထိုင်ကြမဲ့သူတွေလည်းရှိလာပါတယ်ထိုင်းနိုင်ငံထဲကအလို့သမားတွေကတော့ထိုင်းဆိုရဘက်ကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလို့သမားလက်မှတ်နဲ့သာအလို့လုပ်ခွင့်ပြုဖို့ကိုလည်းထိုင်းဆိုရကိုတောင်းဆိုထားပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလုတ်တချက်နဲ့ယုံနေကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းရဲ့ခြားသားပရင်းနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VUE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် VUE email လိပ်စာက burmese@vuenews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VUE ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။ခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။လူငယ်ကဏ္ဍ Gen Z နဲ့အားကစားအစီအစဉ်တွေမတင်ဆက်မီမှာ Editor နဲ့ဆွေးနွေးကန်းနဲ့ပြန်လည်ဆက်တင်ကြပါမယ်။ပုံမပြင်းထန်လာတဲ့မြမပရိပခမှာအထိညာနေတဲ့စစ်ကောင်စီက2025ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ပါမလား။ရွေးကောက်ပွဲအလွန်မာရောတိုင်းပြည်အခြေအနေတည်ငြိမ်ကောင်းမွန်လာနိုင်ပါမလား။ဒီတစ်ပတ် Editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စံသားကိုမတ်မြတ်သံအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
ကျေးဇူးဆန္ဒရှင်ဘာ
ပါဘာ
အခုအချိန်မှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေကအမျိုးမျိုးထွက်နေပါတယ်ဘာလို့ရုံရမလဲတောင်မှမသိတော့ပါဘူးအဲ့တော့ဒီမြေပြင်တိုက်ပွဲအခြေအနေတွေဒီစစ်တပ်အခြေအနေတွေကဘယ်လိုရှိပါလဲ
မြေပြင်တိုက်ပွဲမှာတော့စစ်တပ်ကအားနည်းနေတယ်အားဆုတ်ယုတ်နေတယ်ဆိုတာကတော့ဒီပြပြောနိုင်မယ်ထင်ပါတယ်သုံးသပ်သူတွေအလုံးကတော့ဒီချက်ကိုထောက်ပြတယ်မြန်မာစစ်တပ်တော်လေးပဲအင်အားဆုတ်ယုတ်နေပြီလို့ဒါပေမဲ့လည်းအဲ့မြေပြင်တိုက်ပွဲနဲ့ပတ်သက်ပြီးတော့တချို့ကလည်းအဲ့လိုဆွေးနွေးနေတော့မရခင်စစ်တပ်ကြဆုံးသွားမယ်ပြူလဲတော့မယ်လို့သုံးသပ်သူရှိတယ်ဒါမျိုးလင်းရဲ့သိကြီးရဲ့တချို့ကလည်းဟာအဲ့လိုမဖြစ်နိုင်ဘူးလွယ်လွယ်ကူကူနဲ့ကြဆုံးမှာမဟုတ်ဘူးလို့ပြောကြတဲ့လူရှိတယ်တချို့ကလည်းစစ်တပ်ဟာလုံအောင်ပြုံးလို့ရမှာမဟုတ်ဘူးဆိုပြီးတော့အမျိုးမျိုးသုံးသပ်ချက်တွေရှိနေရပါတယ်ဆိုတော့ဒီတိပြပြောသစ်ခက်ပါတဲ့ဒီအခြေအနေဆိုတာကတော့ဒါပေမဲ့တစ်ချိန်တည်းမှာပို့ပြီးလေးထတာတော့တိုင်းရင်းသားအင်အားစုရောဘလောက်စီစီလုံးလုံးညီညွတ်နေတိုက်ပွဲဆင်နိုင်ကြပါလဲဒီချိန်အသိအကြီးကြီးပါတယ်ဆိုတော့အခုဆိုလို့ရှိရင်အဲ့မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်ဝကဝင်ပြီးတော့ဝင်လာတဲ့ဘာညာဆွဲသတင်းတောင်ကြားနေရပါတယ်ဆိုတော့ပြင်းပြင်းတိုက်ပွဲအချိန်တည်းကတော့တိတ်ပြီးအကဲဆက်တဲ့အချိန်နေပေါ့လေပြင်းထန်တိုက်နေကြစေတစ်ဖက်ကလည်းဝင်ထင်းဖို့ကြိုးစားနေစေဆိုပြီးပြောမှဖြစ်ပါတယ်
ဒီရှမ်းမြောက်2029တိုက်ပွဲတွေပေါ့တကြောပြန်ပြီးတော့ဖြစ်လာတဲ့အပေါ်မှာပို့ပြီးတော့ကျေပြန့်လာနိုင်တဲ့အနေအထားရောဘယ်လိုရှိပါလဲ
ပို့ပြီးကျေပြန့်လာပါတယ်အခုကျေပြန့်လို့ပဲဒါလာရှိုးရိုမိုးကုတ်ရိုအထိရောက်လာပြီဆိုတော့တော်တော်ကိုကျေပြန့်လာပြီဖြစ်ပါတယ်ဆိုတော့တော်တော်ပြောလို့ပဲအဲ့ဒီ TNL နဲ့ MNDAA နှစ်ခုကလာရှိုးအထိရောက်လာတယ်ဆိုတော့အဲ့ဒီဟာကိုထိမ့်ဖို့ဆိုပြီးတော့UWS ကပြောတယ်သူတို့ဟာစစ်ကောင်စီနဲ့ညှိပြီးတော့အဲ့ကိုဝင်ပြီးထိန်းတယ်ဆိုတဲ့ဘောစစ်ကောင်စီကလည်း UWS ကိုလက်ခံပြီးတော့ဒါဝင်ထိန်းခိုင်းတဲ့ဘော UWS ဝါကတော့အစကတည်းကငါတို့ကဘယ်မလိုက်ဘူးဘာညာပြောခဲ့တယ်ပေါ့လေသို့တော်လည်းပဲဒီတိုင်းရင်းသားတွေရဲ့မဟာမိတ်တွေထိုးစစ်ဆင်ခဲ့တာလည်းပဲသူတို့ဆရာရတဲ့လက်နက်တွေပဲဆိုတာဒါ open secret ပဲလူတိုင်းကသိနေကြတာပဲသူကတော့အစကတော့အဲ့လိုပြောတယ်အဲ့လိုပြောတာလည်းပဲစစ်ကောင်စီကဘာမှမပြောနိုင်ဘူးသူကိစ္စမှလည်းပဲလို့ပြောပေမဲ့လည်း UWS ကိုပဲအာကိုပြီးတော့ဝင်ထိုင်မှဆွေးဖြစ်နေရတယ်အဓိကကတော့သူတို့ကတရုတ်စီနေလို့ဖြစ်ပါတယ်တရုတ်ကတော့သူတို့ရဲ့အကျိုးစီးပွားကိုအဓိကထားတယ်ဆိုပေမဲ့ဒေသခံတွေကလည်းပဲတချို့ကပြောတယ်အဲ့ဒီ UWS တပ်တွေဝင်လာတော့သူတို့စီမံဘုံကျတာတွေပိုင်းတိုက်တာခက်ကြတယ်ဒီလောက်တော့သက်သာသွားမယ်ဆိုပြီးတော့သူတို့ကယူဆပြီးကြိုးစိုးတဲ့အဆန်ပြောရလဲပဲတချို့စကားတော့လည်းကြားပါတယ်ခက်နေတာကတော့အဲ့ဒီဒေတာတွေသတင်းထုတ်တွေသွားရောက်ပြီးတော့တီးကြကြဟိုဘက်ဒီဘက်သတင်းယူနိုင်တဲ့အခြေအနေတော့မရှိပါဘူးသူတို့ကတစင်းဆက်သွယ်ရနိုင်တယ်များပြောတာကိုယူထားတာဖြစ်ပါတယ်သူတို့ကစကားပြန်ကောက်ရရင်တရုတ်ကတော့သူတို့တို့ဒါဝင်ပိုင်ခွင့်ရှိရဲ justify ဖြစ်သွားတယ်ဆိုတဲ့သဘောပါပဲငါတို့အကျိုးစီးပွားကြီးပဲမဟုတ်ဘူးမင်းတို့ဒေတာတည်ငြိမ်အောင်လည်းဖြစ်သွားတယ်တောက်ဒေတာခံတွေအတွက်လည်းအနေထိုင်ဆက်သွယ်သွားမယ်သဘောဆိုတဲ့ဟာကိုဖြစ်လာတွေ့ရပါတယ်ဆက်မြောက်ရဲ့အခြေအနေပေါ့လေ
ဒါဆိုရခိုင်ဘက်မှာပါ哦ဒီရှမ်းမြောက်ဘက်မှာကျတော့ဝါနဲ့နီးလို့ဆိုရင်ရခိုင်ကဝါနဲ့လည်းမနီးပါဘူး။နောက်တရုတ်ရဲ့အကျိုးစီးပွားရေးလည်းအများကြီးရှိပါတယ်။ဆိုရင်တရုတ်အနေနဲ့မလုပ်နိုင်ပါမလဲ
။အဲရှမ်းမြောက်မှာတော့တရုတ်ကဝါကိုသူရဲ့ proxy ဖြစ်နေသုံးပြီးတော့ဝါတစ်ဆင့်ဝင်တယ်။ရခိုင်မှာကျတော့အေးကတရုတ်နဲ့ဆက်သွယ်ရှိရဟုတ်တယ်လို့ပြောကြတယ်။သို့ပေမဲ့လည်းအဓိကသိနေရအေကထူးစစ်စီမျိုးသိနေရဆိုတော့အေကကြားနေမဟုတ်ဘူးွာလို့ကြားနေပါလေလို့ပြောတာမဟုတ်ဘူးစစ်ကောင်စီသူကအဓိကထားပြီးတော့တိုက်တယ်အဖွဲတော်တော်များများနဲ့ပြစ်တင်တော့တရုတ်တွေသိအခဲခဲကြုံရတဲ့အခြေအနေပဲဖြစ်ပါတယ် So the young wind sway in there, in as many persons, Jambapu and Machina in that chain, Ivadiaro, through Josie Wallaver, Eale the partner to have the other Josie Wall and Matica Sibu. A lot of the other young Jamba, India, Josie Wall and Aromatica Babu Sweet, Lutano, Teva, Dole, La Vision and Japchet, so the other to Huli or Trepogaro, in as the council, he nine Yaw and he nine people bear Pimero Timare. Hello, pay you look beyond him less or a tolly Kakemakiza, Eletona, Shopilim and Hoopau. They go and win beyond Lola, so you know that Lurid, you come on the other body. See it, I boy, semi bin, Hubaka, Levitin, and Mambo, what to the Indiana to nip the sign there, Azan and Jiri, American Mapadi down, a Rupsilla Jama Chini, she is raw. The Kaimaka Chini are a tail to a levet or lay Kakepchete, so I go out of Hutima.
ဒီကရှင်ပြီးတော့တိုက်ခိုက်နေစေဖြစ်တယ်လို့ပြောမှာဖြစ်ပါတယ်အဲ့တော့တစ်ဆက်သေးမေးချင်တာတစ်ခုပါဒီဗိုလ်ချုပ်မှုကြီးမရအောင်နိုင်ရလေယာယီသမရတောင်းကိုလွှဲပြောင်းယူထားတယ်ဆိုတော့အချိန်နေရပြီးဘလို့ဖြစ်လာနိုင်ပါလေနောက်ကျွန်တော်မြင်တာကတော့အာနာသိင်းကလေးကဥပဒေထဲမှာမငြီရဘူးအခုကြတော့သူတို့အာနာသိင်းအောင်မြင်သလားလို့လည်းမေးခွန်းအကြီးကြီးထုတ်ရမှာကိစ္စဖြစ်နေအောင်မြင်သလားအန်ဆက်
ပြစ်တဆွဲလက်ခံယူလိုက်တာသိကောင်းတာပဲဆိုပြီးတော့ပြောတာလည်းပဲဘယ်သူမှမတွေ့ဘူးနောက်နိုင်ငံတကာစစ်ဆင်ရေးမှာဒီတရုတ်ဒီကအဖြစ်တရုတ်ပြည်ပြင်လေးကျိုးစိုးကြောင့်မပြောဘူးဆိုသူ့ဘာခေါ်ရမလဲတော့ဒါကကွေဦးစီးချုပ်ဘိုးချုပ်မူကြီးဝန်ကြီးချုပ်လည်းသူကလောက်ထားတယ်နောက်သမ္မတဆရာလောက်လိုက်ပြန်ပြန်ရိုက်သမ္မတအိန္ဒိယသတင်းစာတောင်ထဲမှာတော့ရေးတယ်ဝန်ကြီးချုပ်လို့ရေးတယ ကျင်းပါမယ်ဆိုပြီးကတိပေးပါတယ်ဆိုတော့အိန္ဒိယနိုင်ငံရဲ့သတင်းဆောင်မှရေးထားတယ်သူကဘုန်းကြီးကျုပ်လို့တော့တယ်ဆိုတော့ကျွန်တော်ဘာသွားသတိရလဲဆိုတော့ဘုဂျိုတိရှာဗလစ်တောင်ချာယူထိုင်းကလူကဟိုဆွဆက်ရှိပြီးတော့ဘုယုဆောမောင်အာနာသိန်းတော့သူကဗမာပြည်ကိုလာတယ်ဒါတော့ဘုဂျုံဆောမောင်ကသူကလေကျွန်တော်ဘာဘုဂျုံကြီးခွာမလားသမဏခွာမလားဘုဂျုံကျွန်တော်ဘာခွာမှမသိဘူးအကိုကြီးပဲခေါ်တော့မှရားစီတော့အကိုကြီးလို့ပြောသွားတယ်ခုဘုဂျုံပြီးမြောင်းလည်းသူသမဏတက်လို့တော့နိုင်ငံသားကလူတွေကပရိုတိုကောအရာ address လို့ရတာရှိရလေဘာလို့ဘယ်လိုခွာမလဲတော့သူတို့လည်းပဲတော်တော်ကောင်းချုံမဲ့ခိစ္စလို့ထင်ပါတယ်သူတို့ကအဓိကပြောချင်တာကတော့သူအဲ့လိုသမဏတက်လို့ချင်းဒီလူတွေကကျူဆိုရဲဆိုတာလည်းမတွေ့ရဘူးဥပဒေနဲ့မကြီးလို့ပြောခံရတဲ့စီရင်နိုင်ငံတကာကလည်းကျူးဆိုရဲဆိုတာမကြားဘူးဆိုတာပဲပြောမှဖြစ်ပါတယ်သတင်းသမားတယောက်အနေနဲ့
အဲ့ရေကောက်ပွဲကျင်းပနိုင်မဲ့အလားအလာအခြေအနေရောရှိပါလား
ရေကောက်ပွဲကျင်းပနိုင်မဲ့အလားအလာကိုတိုင်းနိုင်ငံတကာစံနဲ့တိုင်းတိုင်းလုံးဝမရှိပါဘူးနယ်မြေလည်းပဲသူတို့ထိန်းချုပ်ထားနိုင်တာတဖြည်းဖြည်းကျုံကျုံကျုံကြည့်လာပြီးနယ်မြေဘလောက်မှသူတို့ကျင်းပမှာလဲလုံခြုံရေးမရှိဘူးအဲ့နယ်မြေတွေမှာလည်းပဲဒါအဓိကအဖြစ်တစ်ချက်နောက်တစ်ခုကရွေးကောက်ပွဲမှာပါဝင်တဲ့လူတို့ဘလောက်ကိုစားပြုတဲ့အမှန်တကယ်ကိုစားပြုတဲ့ပါတီတွေကိုမှတ်ပုံမတင်တာတို့ဘာလို့ညာတို့ရှိနေတော့သူတို့ကိုထောက်ခံတဲ့လူတစုလောက်ပါတီတချို့လောက်ပဲဝင်ပြီးတော့ရှင်ပြိုင်ရမယ်သဘောရှိပါတယ်အဲ့ဒါရွေးကောက်ပွဲကျင်းပနိုင်တဲ့အလားလားပေါ့လေဆိုတော့အဲ့ဒီရွေးကောက်ပွဲကျင်းပရင်လည်းပဲသိ credibility ရှိရဲ့ဒီယုံကြည်စိတ်ချရတဲ့ခိုင်လုံတဲ့ရွေးကောက်ပွဲလည်းမဖြစ်နိုင်ဘူးဘာကြောင့်ဆို free and fairလလဘီတရားများရရဝက်ဖြစ်နိုင်ကြလုံးဝမရှိဘူးဆိုပြီးတော့နိုင်ငံသားသုံးသပ်သူတွေကအများကြီးရထားကြတွေ့ရတယ်။ပြည်တွင်းကလူတွေကပူစီတာပေါ့လေရွေးကောက်ပွဲဗမာပြည်မှာစစ်တပ်တက်လာတဲ့မြတ်လုခဲ့တဲ့ရွေးကောက်ပွဲကဘယ်လိုဆိုတာလူတွေကအများဆုံးသိကြပါပဲသူတို့ဘက်ကနိုင်အောင်လုခဲ့တာပဲ။ဆိုတော့ရွေးကောက်ပွဲကျင်းပနိုင်အောင်တော့ကျင်းပမယ်ဆိုတော့သူတို့ရဲ့တခုရီးသောထွက်ပေါက်ကရွေးကောက်ပွဲပဲဖြစ်နေအောင်ဒီချိန်မှာသူတို့စီးရင်နဲ့အနိုင်ဖို့တိုက်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။အာကျွန်တော်ရွေးကောက်ပွဲလုပ်ပြီးတော့အနာလွှဲပါတယ် sweet ပုံစံမျိုးလုပ်မယ်လို့ယူဆပါတယ်ဆိုတော့အဲ့လိုရွေးကောက်ပွဲလုပ်ပြီးတော့အနာလွှဲလိုက်ရင်လည်းဘသူ့ကိုလွှဲမလဲပြန်ပြီးစဉ်းစားရမယ်ဆိုရင်တော့ဘုရုံနေဝင်လည်းပဲရွေးကောက်ပွဲလုပ်ခဲ့တယ်ဘုရုံကြီးနေဝင်ကဥနေဝင်ကိုအနာလွှဲလိုက်တာပဲသမဏပြန်ဖြစ်သွားတယ်ဆိုတော့အခုရွေးကောက်ပွဲလုပ်မယ်ဆိုရင်လည်းသူပဲသမဏပြန်ဖြစ်နိုင်ကြပေါ့လေကျွန်တော်မြင်မိတာကဘာကြောင့်ဆိုတော့တောင်ရှိဖွဲ့စည်းပုံအရာသမရလောက်တာဖြစ်ဖို့လူကရွေးကောက်ပွဲကျင်းပပြီးတော့လွှတ်တော်နှစ်ယောက်ကဒုတိယသမ္မတတယောက်စီရွေးကောက်တင်မြှောက်တယ်စစ်တပ်ကူစရကဒုတိယသမ္မတတယောက်ရွေးကောက်တင်မြှောက်တယ်အဲ့ဒီသုံးယောက်ထဲမှာညှိပြီးတော့သူအဖွဲ့ကတခါဘသူဖြစ်တဲ့နဲ့ဆိုပြီးလှုပ်တယ် ဆိုတော့ဘုံမကြီးပြောင်းလာသူရွေးကောက်ပွဲဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေသူကိုယ်တိုင်အရေးမခံရလဲစစ်တပ်ကလည်းများကတင်မြောက်တော့ဒုတိယသမ္မတဖြစ်လာနိုင်တယ်အဲ့တော့အဖွဲ့မှရွေးတဲ့ခါသူတို့လူတွေအင်အားကောင်းနေတော့သူပဲသမ္မတပြန်ဖြစ်ချင်တယ်ဆိုတော့အာသူစင်တဲ့ဖဲကိုသူချိုးပြီးတော့သူကိုယ်တိုင်ပဲသမ္မတပြန်အောင်လုပ်တယ်လို့လူတွေကစောစောပြီးပြောဆိုနေရတဲ့အတိုင်းဖြစ်လာနိုင်မယ် Maduro. သူကသူ့အသူသမ္မတဆိုပြီးတော့သူကရွေးကောက်ပွဲနိုင်တယ်ဆိုပြီးတော့ကျင်ညာလိုက်ပြီဆိုတော့အမေရိကန်ကလည်းဘာမှမလုပ်နိုင်ဘူးသူတို့ကပထမတကြိမ်လည်းဒီလိုတက်လာတော့ဒီဟာတရားမမျှတာဘူးနိုင်တဲ့လူကအနာမပေးပဲလုပ်တယ်ဆိုပြီးတော့အမေရိကန်ပြင်ထန်ရေးယူခဲ့တယ်အခုနောက်ပိုင်းဆက်ပြီးဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲလုပ်ပြီးတော့တမနာမင်းအောင်နိုင်ပါ냐ဖြစ်လာ
ဒီတော့သူတို့ဟာသူတို့အတွက်ဗမာပြည်တင်ငင်မှုတို့တုံပြရှိလာရင်ရှိပါစေဆိုရဲ့လုံမယ်အာဆီယံကလည်းပဲအစီအမပြုမယ်အာဆီယံမှာ individual state တွေဟာတနင်္ဂနွေညအောင်သဘောမတူတဲ့နိုင်ငံတွေအများကြီးရှိတယ်ဆိုပေမဲ့အာဆီယံမှာ
ဒီပညာရေးစူပေါင်းပြီးတော့ကျင်ရဲထုတ်တဲ့အခါအလုံးကွန်ဆန်ဆပ်နဲ့ထုတ်ရတာဖြစ်တယ်ကျွန်တော်အာဆီယံတည်ငြိမ်ကိုနှစ်ပေါင်းများစွာကိုယ်တိုင်တည်ငြိမ်ပြုပြီးသူတို့အများကြီးဟုတ်ငါတို့အလုံးသဘောတူမှလုပ်ရတယ်ငါတယောက်တည်းကန့်ွက်တာတော့တနင်္ဂနွေညချင်းမှာကန့်ွက်တဲ့သဘောမတူဘူးလုပ်တယ်အာဆီယံအားလုံးကြတော့လက်ခံနေစွာဖြစ်လာမှာပဲဆိုတော့မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲလုပ
သူတို့အတင်းလုပ်ရင်လည်းပဲလုပ်မယ်ဆိုတော့တရုတ်တို့အာဆီယံတို့ကခေါင်းကြီးရင်သူတို့ကလည်းပဲတပမာမှာတစ်ခုဖြစ်နေအစိုးရတစ်ခုဆက်ဆံလို့ရရင်ပြီးတော့ဆိုသူတို့ဆက်ဆံရမယ်အသီးမှတ်ပြုရမယ်ဆိုတော့စစ်တပ်ကဥဆောင်တဲ့ဗိုလ်ချုပ်မင်းမင်းအောင်လားသမ္မတဦးမင်းအောင်လားဖြစ်ကောင်းဖြစ်လာမယ်ပေါ့လေဒါပေမဲ့တိုက်ပွဲတွေကတော့တော်လိုင်းရေးအင်အားစုရဲ့တိုက်ပွဲတွေကဆက်ဖြစ်နေမှာပဲဆိုတော့အစိုးရနာမည်ပြောင်းတယ်ဒါယူနီဖောင်းပြောင်းတယ်ဝတ်စုံပြောင်းတယ်ဆိုတာလွယ်လို့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေတိုင်းသားအင်အားစုနဲ့ဖြစ်တဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်နေလိမ့်ဦးမယ်လို့ယူဆပါတယ်အဲ့လူဟာပြည်လဲပြမြောက်ဖို့ဆိုတာကတော့စစ်ကောင်စီလုံးဝပြုတ်ပြသွားပြီးတော့အဲ့စစ်တပ်ဥဆောင်တဲ့အစိုးရစစ်တပ်ဟာနိုင်ငံရေးထက်ကထွက်သွားသည့်တိုင်အောင်တိုင်းသားတွေအချင်းချင်းကအတော်လေးကြီးနှိုင်းယူရမယ့်ကိစ္စဖြစ်ပါတယ်ဆင
်းဟုတ်ကဲ့ပါဦးကျော်စန္ဒာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ကိုထုံးလွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့တဘာတဲ့ဖိတ်ခေါ်ကြပါလိမ့်မယ်။အခုတော့ Editor နဲ့ဆွေးနွေးခန်းအပြီးမှာလူငယ်အစီအစဉ်ဂျန်စီနဲ့ဆက်ပါမယ်ဗျ။ Time မြန်မာနယ်စပ်မဟောင်းဆောင်ဒေသကဒုက္ခသည်စခန်းတစ်ခုမှာမွေးဖွားပြီးတော့ American ပြည်တော်စုကိုရွှေ့ပြောင်းအခြေချခွင့်ရခဲ့တဲ့ Karenie လူငယ်တူကမ္ဘာထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard မှာကျောင်းတက်ခွင့်ရခဲ့ပါတယ်။ရွှေ့ပြောင်းအခြေချသူတယောက်အနေနဲ့ကမ္ဘာထိပ်တန်းတက္ကသိုလ်မှာတက်ခွင့်ရဖို့ဆိုတာသူတို့မိသားစုအတွက်စိတ်ကူးရင်အိမ်မက်ဖြစ်ခဲ့ပါတယ်။မက်ခင်လေးကတင်ဆက်ထားပါတယ်ခင်ဗျာ
။ Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ထိုင်းမြန်မာနယ်စပ်မေဟောင်ဆောင်နားမှာရှိတဲ့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ Karenie အမျိုးသမီးငယ်လေးကကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ Harvard မှာကျောင်းတက်ခွင့်ရခဲ့တယ်လေ။သူဘယ်လိုကြိုးစားခဲ့လဲဆိုတာကို Gen Z တွေအတွက်ပြောပြသွားမယ်နော်။
My name is Kin. I am
from Mingla ba ma chima ga raw Kin la u ba. Di kyin ni twei twet shan twei twet yo ba de. Di kyin ni dukkha de sakan ma be mwe ba de shin. Chima atat 9 nit law the ga di sakan ga ni twet la da so raw sakan ne ga a chang ni ko raw taip pi raw ma mat mi raw u ba no. Chima mi ba ri pyo da ga raw chima ne di chima yin ma le ri ye ana kan ne pinya yi atwet ba no. America ko shwe pyaung ni thai mu song phyat lite da lu pyo de. Chima ro America ko 2009 khu nit ma yauk ba de shin.
ရွှေ့ပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာခဲ့တဲ့အခါမှာသူဘလောက်ထိအခက်အခဲတွေကြုံရလဲ
It was pretty difficult, I think, and pretty lonely trying to adjust to the
America ကိုရောက်ခါစားကတော့အခက်အခဲတချို့တော့ရှိခဲ့တယ်ပေါ့နော်။ဟိုကျောင်းတွေအများကြီးပြောင်းခဲ့ရတော့အတန်းထဲမှာအဖို့မရှိဘဲနဲ့အထီးကျန်းနေဟိုအလေတန်းရောက်တဲ့အထီးတငယ်ချင်းရဖို့ကအရန်ခက်ခဲခဲ့တယ်။အင်္ဂလိပ်လိုကလည်းသိပ်ပြီးတော့မပြောနိုင်တော့လေ။လိုင်ယွန်ညီထွေဖြစ်ဖို့အတွက်ကိုမနေ့ကိုစူးစမ်းခဲ့ရတာပေါ့မရဲ့။ညီမတို့မိသားစုကိုအကူအညီပေးနိုင်မဲ့လူတွေကိုလည်းရှာရတယ်။ညီမရဲ့မိဘတွေအင်္ဂလိပ်စာသင်တန်းတွေတက်နိုင်အောင်ဒီကျန်းမာရေးအတွက်ပေါ့နော်။စေခံပြဖို့ရချင်းယူတာတွေဟိုကားကလည်းမရှိဘယ်သွားလို့ဘာလို့ရမှန်းဆိုတာလည်းမသိဘူးပေါ့အမရဲ့အာမှတ်မိတလို့ဆိုလို့ရှိရင်တော့ဒီအတန်းထဲမှာညီမကအာရှကနေလာတဲ့သူဆိုတော့လေဟိုအရန်ကိုညင်ကုတ်ခဲ့တယ်အာစကားလည်းတိတ်ပြီးတော့မပြောရခဲ့ဘူးအာဒါပေမဲ့စူးစမ်းပြီးတော့ပြောချင်ပါတယ်နောက်ဆုံးတော့ညီမတို့ Washington State မှာရှိတဲ့ဒီကန့်ဆိုတဲ့မြို့ကိုပေါ့နော်ပြောင်းခဲ့တယ်ပေါ့အဲ့ဒီမှာမြန်မာပြည်ကနေပြောင်းလာတဲ့သူတွေရှိတော့ညီမတို့ကိုအကူအညီပေးနိုင်တဲ့သူတွေရခဲ့တယ်ဟိုခွဲခြားဆက်ဆံခံရတာတွေလည်းမရှိတော့ဘူးဒီတငယ်ချင်းတွေလည်းရခဲ့တယ်ရှင
်သူကပညာရေးအတွက်ကိုဘယ်လောက်ထိစူးစမ်းခဲ့ရလဲ
I will say I'm not naturally smart or gifted.
ညီမကလေအရန်တော်တယ်သူတော့မဟုတ်ခဲ့ဘူး။ဒါပေမဲ့တက်နိုင်သလောက်တော့ပေါ့နော်အစွမ်းကုန်ကြိုးစားခဲ့တယ်။ညီမမိဘတွေကလည်းအမြဲတမ်းပြောတယ်ပေါ့နော်။ဒီပညာရေးကအဓိကဦးစားပေးရမယ်ပေါ့။သူတို့ကနှစ်တန်းသုံးတန်းတောင်မှမတက်ခဲ့ရဘဲနဲ့ဒီပညာရေးကိုအရန်အားပေးကြတယ်။ညီမကလည်းအရန်တော်နေရမျိုးမဟုတ်ဘူးမဲ့ဒီကိုယ့်ရဲ့မိဘတွေကိုစိတ်ချမ်းသာစေခြင်းနဲ့သူတို့အတွက်ဂုဏ်ရတဲ့သူဖြစ်စေခြင်းနဲ့ပေါ့။ဒီလိုနဲ့ပဲကြိုးစားခဲ့တာပါရှင
့် I just tried my best.
Harvard ကိုရောက်ဖို့ကသူ့ရဲ့အိမ်မက်တဲ့။
Probably saw Harvard in a movie.
The Harvard တက္ကသိုလ်ဆိုတာကရုပ်ရှင်တွေထဲမှာပဲတွေ့နေရတော့လေ။ဒီကျောင်းကြီးကတကယ်ကိုခမ်းနားတဲ့ကျောင်းကြီးပေါ့နော်။ငါအဲ့ဒီကျောင်းမှာတက်ရှင်လိုက်တာပေါ့။အဲ့လိုတွေတွေ့ခဲ့မှုတယ်။ဝင်ဝင်နေပါတဲ့မိသားစုကလာတဲ့ညီမအတွက်ကတော့ဒီဟာကဒါချစ်ချက်ခမ်းနားလုံးနဲ့စိတ်ကူးယဉ်မှုမျိုးပေါ့နော်။တကယ်တမ်း full scholarship နဲ့ကျောင်းတက်ခွင့်ရခဲ့တော့ပြောမပြနိုင်အောင်ပဲပြောခဲ့ရတယ်ရှင်
။ကျောင်းဝင်ခွင့်ရတဲ့အချိန်တော့သူ့မိသားစုနဲ့သူဘယ်လောက်ထိပြောခဲ့ရလဲဆိုတာကိုလည်းနားထောင်ကြည့်နော်။
When I got my acceptance that was around
အဲ့ဒီတော့ငါဒီအမေရိကမှာကိုဗစ်တွေဖြစ်နေတဲ့အချိန်ဆိုတော့ညီမအိမ်မှာဟိုညီမလေးအတွက်ခောက်ဆွဲပြုံးနေဖို့အတွက်လုပ်နေတာပေါ့နော်အဲ့ဒီအချိန်မှာ email ဝင်လာတော့ဖုန်းကိုဆက်လိုက်တာကျောင်းဝင်ဝင်ရတယ်ဆိုတာကိုသိလိုက်ရတော့အမေကိုလှမ်းပြောပြတာပေါ့အမေသမီး Harvard မှာကျောင်းဝင်ဝင်ရတယ်ပေါ့အမေကနားမလည်ဘူးညီမရဲ့ဝမ်းဝဲမောင်နှမတွေလိုပဲပေါ့ဒီ University of Washington ကိုသွားမှာမဟုတ်ဘူးလားဆိုပြီးတော့ပြန်ပြီးတယ်ညီမကမဟုတ်ဘူး Harvard ကအရန်ကောင်းတဲ့ကျောင်းသမီးကအဲ့ဒီမှာသွားမှာပေါ့အဲ့လိုပြန်ပြောရတယ်နောက်ပိုင်းညီမချောင်းတက်တော့မှဒီအမေတို့ကဟို Harvard ဆိုတာဗာလဲသိသွားတာပေါ့နော်ပြီးခဲ့တဲ့မေလာတုန်းကလုတ်တဲ့ဘွဲနှင်းသပင်အခမ်းအနားမှာညီမတို့တမိသားစုလုံးတက်ခဲ့ကြတယ်အရန်ပျော်စရာကောင်းတဲ့အချိန်တွေပေါ့မှရယ
် Harvard မှာ तू ကဘလို့ဘာသာရပ်တွေကိုလေ့လာခဲ့လဲ
So at Harvard I am studying philosophy
ကျောင်းမှာညီမကစိတ်ပညာဘာသာရပ်ကိုယူခဲ့တယ်ရှင်ဒီမျိုးနွယ်စုတွေနဲ့ရွှေပြောင်းနေထိုင်သူတွေရဲ့အခွင့်အရေးပေါ့နော်ဒီ ethnicity migration rights စတဲ့ဘာသာရပ်တွေကိုလေ့လာခဲ့တယ်ပြီးတော့ညီမရဲ့ဒီ identity နဲ့ပေါ့နော်အဲ့ဒါကကိုယ့်ဘော်ဘလောက်လွှမ်းမိုးမှုရှိနေလဲဆိုတာကိုအမြဲတမ်းတွေးမိနေတယ်။တစ်ချိန်ကြာရင်တော့ကိုမွေးဖွားခဲ့တဲ့နေရာအတွက်တစ်ခုခုလုပ်ပေးခြင်းနဲ့ဆိုရဲစိတ်ကတော့အမြဲရှိပါတယ်
။အခုလေ तू ကသူ့မွေးခဲ့တဲ့ဒုက္ခသည်စခန်းကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့လူငယ်နဲ့အမျိုးသမီးတွေတက်အကူအညီတွေပေးနေတဲ့အဖွဲ့အစည်းတစ်ခုမှဝင်ပြီးအလုပ်လုပ်နေတယ်တဲ့။အဲ့ဒီအကြောင်းလေးလည်းနားထောင်ကြည့်ဦး။
Right now I'm interning with an organization.
အခုညီမကဒီဒုက္ခသည်စခန်းမှာရှိတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေကိုအကူအညီဖြည့်ရှင်ပေးပြီးတော့သူတို့ရဲ့ဒီစွမ်းဆောင်ရည်မြင့်တင်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ We Women ဆိုတဲ့အဖွဲ့မှာ Program Assistant အလုပ်သင်အဖြစ်နဲ့ဝင်လုပ်နေပါတယ်ရှင်။ကိုမွေးခဲ့တဲ့နေရာကိုပြောင်းလာတော့ဒီငငယ်တုန်းကအကြောင်းအရာတွေကဟိုခေါင်းထဲကိုပြန်ရောက်လာတယ်ပေါ့နော်ဒီနေရာမှာရှိနေတဲ့သူတွေကိုအကူအညီတွေပေးနိုင်ဖို့ပထမဦးဆုံးပြန်လာခွင့်ရတဲ့အတွက်ကိုကူကိုလည်းအရန်ကိုဂုဏ်ယူမိပါတယ်မ
ဒီလိုကြီးဘယ်နေရာကိုပဲရောက်ရောက်ကိုမွေးဖွားခဲ့တဲ့နေရာကိုဘရောမှမမေ့ဘဲနဲ့အကောင်းဆုံးစူးစမ်းပြီးတော့အကျိုးပြုပေးနေတဲ့လူငယ်အမျိုးသမီးငယ်လေးတယောက်ကြောင်ကြားခဲ့ကြရတာနော်ရှေ့တစ်ပတ်တည်းကြားလို့ရှင်လဲဂျန်စီအတွက်ဂျန်စီရှိနေတယ်နော်စောင့်ကြည့်ဖို့မမေ့ပါနဲ့တတ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင်
VOA ရဲ့အခုအစီအစဉ်လေးနဲ့နောက်ဆုံးရသတင်းတွေကို www.voanews.com မှာလည်းအချိန်မြေပြန်လည်ကြည့်ရှုနိုင်ပါတယ်များ။အခုတော့တပတ်တွင်းအားကစားအစီအစဉ်အလှည့်ကျပါပြီ။အိုလံပစ်ပြိုင်ပွဲဖွံ့ဖွဲအခမ်းအနားမှာနိုင်ငံမှားယွင်းကြေညာခဲ့တဲ့အပေါ်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကတောင်းပန်လိုက်ရပါတယ်။စိမ့်မြင့်အတွက်မှာရေဒုညဉ့်ညံ့မှုတွေကြောင့်အိုလံပစ်ပွဲစဉ်တချို့ပြိုင်မှုအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။ပါရီအိုလံပစ်ပြိုင်ပွဲအခြေအနေတွေကိုကိုရန်နိုင်ငံစူးစီးတင်ပြထားပါတယ်များ။
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်နေ့ကစတင်လိုက်ပါပြီ။ဘဝဘောကအားကစားအဖွဲ့နဲ့နိုင်ငံပေါင်း106နိုင်ငံကအားကစားသမား1500ဝန်းရောင်ရှင်ပြိုင်ခဲ့ပြီးတော့ဖွံ့ဖွဲအခမ်းအနားကိုလည်း Paris မြို့မှာခန်းခန်းနာနာကျင်းပခဲ့ပါတယ်။အခုဒီချိန်မှာအရင်ချိန်လေးနဲ့မတူတာကတော့ဒီနှစ်ဖွံ့ဖွဲကိုအရင်လိုဆင်လာအတိုင်းအားကစားကွင်းထဲမှာကျင်းပတာမဟုတ်ပဲ Paris မြို့ရဲ့စိမ့်မြစ်ကြောင်တလျှောက်မှာကျင်းပခဲ့တာပါ။ပြိုင်ပွဲဝင်အားကစားသမားအဖွဲ့တွေဟာသက်ဆိုင်ရာနိုင်ငံအလိုက်တင်ပေါ်တွေနဲ့ချီတက်ခဲ့ကြပြီးတော့ကမ္ဘာကျော်အားကစားသမားတွေနဲ့အိုလံပစ်ချန်ပီယံဟောင်းတွေကမီးရှူတိုင်ကိုလှည့်လည်ထဲဆောင်ခဲ့ကြတာပါမိုးရေရွာနေတဲ့ဂျာကပဲ Paris မြို့သူမြို့သားတွေပါဝင်ပြိသက်တွေတိမ့်နဲ့ချီပြီးတော့ပွဲမဲခန္ဓာကိုတက်ရောက်အားပေးခဲ့ကြပါတယ်ပြိုင်ပွဲဖွံ့ဖွဲကိုအရင်နှစ်တွေလိုမဟုတ်ပဲအားကစားကွင်းပြင်ပမှာကျင်းပတာကြောင့်ဖွံ့ဖွဲမတိုင်ခင်မှာတော့အတော်များများကလုံခြုံရေးအရစိုးရိမ်မှုတွေရှိခဲ့ပေမဲ့လည်းဒီဖွံ့ဖွဲအတွင်းမှာတော့လုံခြုံရေးအရပြဿနာတစ်စုံတစ်ရာကြီးကြီးမားမားမရှိဘဲအောင်မြင်စွာကျင်းပနိုင်ခဲ့ပါတယ်အဲ့ဒီအတွက် Paris မြို့ကန်တွေကလည်းအကြီးအကျယ်ခုံယူခဲ့ကြပါတယ်။ဒါပေမဲ့ဒီဖွံ့ဖွဲမတိုင်ခင်လေးမှာတော့ပြည်သက်နိုင်ငံတဝန်းကတချို့နေရာတွေမှာအမြန်ရထားလိုက်အချက်ပေးတဲ့စနစ်တွေမိရှုတိုက်ခိုက်ခံရလို့ခရီးသွားတွေတိမ့်နဲ့ချီပြီးတော့အခက်အခဲတွေတွေ့ခဲ့ပါတယ်။ဖွံ့ဖွဲမတိုင်ခင်မှာပဲဖြစ်သွားတဲ့အတွက် Olympic ပြိုင်ပွဲကိုအနောက်ရှက်ပေးဖို့အတွက်ရည်ရွယ်ပြီးတော့တမင်သက်သက်လုပ်တာဖြစ်တယ်လို့ရှုမြင်နေကြပါတယ်။နောက်နိုင်ငံမီဒီယာတွေကတော့ဒီတိုက်ခိုက်မှုဟာ Olympic ပြိုင်ပွဲမှာဝင်ခွင့်မရပဲပိတ်ခံထားတဲ့ရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပြီးတော့ဒီပေါ်မှာရုရှားဆူရကတော့အလက်မခံပဲဖယ်ချလိုက်ပါတယ်။ဒါပေမဲ့ဒီအိုလံပစ်ပြိုင်ပွဲမှာနောက်ထပ်ပြဿနာတစ်ခုကတော့ဒီဖွံ့ဖွဲအခမ်းအနားမှာရုပ်သံထုတ်လွှင့်တဲ့အချိန်မှာရုပ်သံအစီအစဉ်ချင်းကြတဲ့သူကတောင်ကိုရီးယားကစားအဖွဲ့ကိုမြောက်ကိုရီးယားလို့မှားပြီးတော့ပြောလိုက်တာပါ။အိုလံပစ်ပြိုင်ပွဲဖွံ့ဖွဲမှာကျင်းပတဲ့အချိန်တောင်ကိုရီးယားကစားအဖွဲ့ကစိတ်မြစ်ပေါ်မှာတင်းမောနဲ့ရောက်လာချိန်မှာအစီအစဉ်ချင်းကြတဲ့သူကတောင်ကိုရီးယားအကစားအဖွဲ့ကိုမြောက်ကိုရီးယားနိုင်ငံရဲ့နာမည်ဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဆိုပြီးတော့ပြည်သူဘာသာနဲ့ချိန်ညာခဲ့တာပါ။အဲ့ဒီအတွက်တောင်ကိုရီးယားဘက်ကအကြီးအကျယ်ဒေါသထွက်ခဲ့ပြီးတော့အဲ့လိုမှားပြီးတော့ချိန်ညာလိုက်တဲ့ပုံမှာလဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတောင်ကိုရီးယားနိုင်ငံကိုထောက်မှန်လိုက်ပါတယ်
။ So we made it very clear from the IOC an operational mistake was made.
နိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့လုပ်ငန်းပိုင်းဆိုင်ရာမှာမှားသွားတယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ဖွံ့ဖွဲညနေမှာမှားသွားတော့ငါသွားနေတဲ့အဖွဲ့တွေကအများကြီးဖြစ်ပြီးအဲ့ဒီဖြစ်သွားတဲ့အမှားအတွက်ကျွန်တော်တို့အနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါတယ်။အ
ဲဒါပြိုင်ပွဲတွေဖတ်မှာတော့ Paris Olympic ရဲ့ပထမဆုံးရွှေစိတ်ဆုကိုတော့တရုတ်နိုင်ငံကရသွားခဲ့ပါတယ်။10မီတာ rifle အသင်းလိုက်လေသနက်ပြပြိုင်ပွဲမှာပထမရပြီးတော့အခုနှစ်အိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုရသွားခဲ့ပါတယ်။အင်္ဂါနေ့ကထိကတော့တရုတ်နိုင်ငံကတနက်ပစ်ကနေရွှေ3ခု၊ဒိုင်ပင်ကနေ2ခုနဲ့စပွဲရင်တင်းနစ်ကနေရွှေ2ခုရထားပါတယ်။စပွဲရင်တင်းနစ်အမျိုးသားအမျိုးသမီး2ယောက်တွဲဖိုင်နယ်မှာတရုတ်ကမြောက်ကိုရီးယားကိုအနိုင်ရပြီးတော့ရွှေစိတ်ရရှိခဲ့တာဖြစ်ပါတယ်။ပဲရစ်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကနေတွားရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအားကစားသမား2ဦးဖြစ်တဲ့သထားသူစားနဲ့ဖုံးပြေဟန်တို့ကတော့ပြိုင်ပွဲမှာအရင်နေပြီးတော့ထွက်လာရပြီဖြစ်ပါတယ်။ကျွန်တော်အားကစားသမားတရားသူစားဟာဇူလိုင်လ28ရက်နေ့ကကစားတဲ့ပထမပွဲမှာဂျပန်နိုင်ငံကအကာနေယာမာဂူချီကို21-21 21-10နဲ့ရှုံးနိုင်ခဲ့ပြီးတော့ဇူလိုင်လ29ရက်နေ့ကဒုတိယပွဲမှာလည်းကနေဒါနိုင်ငံကမီရှယ်လီကို21-16 25-23နဲ့ရှုံးသွားတာကြောင့်အုပ်စုနှစ်ပွဲလုံးရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။တရားသူစားကတော့အုပ်စုဒုတိယပွဲစဉ်မှာအကောင်းဆုံးကြိုးစားရှင်ပြိုင်ခဲ့ပေမဲ့လည်းအားလုံးမျှော်လင့်ထားသလိုအနိုင်မရတဲ့အတွက်အလုံးကိုတောင်းပန်ပါတယ်ခွင်းထဲကိုလာရောက်အားပေးသူတွေရောအွန်လိုင်းကနေအားပေးတဲ့သူတယောက်ချင်းစီကိုလည်းကျေးဇူးတွေအများကြီးတင်တယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်ရေကူးအားကစားသမားဖုံးပြေဟန်ကတော့မီတာ100အလုတ်ကူးပြိုင်ပွဲမှာ 55.56 စက္ကန့်နဲ့သူ့ရဲ့အတုံးမှာဒုတိယရခဲ့ပေမဲ့လည်းအလုံးပေါင်းစံချိန်မှာတော့အဆင့်83ပဲရတာကြောင့်နောက်တစ်ဆင့်ကိုဆက်မတက်တော့ပဲပြိုင်ပွဲကနေထွက်လိုက်ရတာဖြစ်ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲဘောလုံးပွဲတွေမှာတော့အမျိုးသားဘက်မှာ16သင်းကိုအုပ်စု၄သင်းခွဲကစားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့12သင်းကိုအုပ်စု3သင်းခွဲပြီးတော့ကစားခဲ့ကြပါတယ်။ဒီနေ့အိုလံပစ်ပြိုင်ပွဲအမျိုးသားဘောလုံးပွဲတွေဘက်မှာတော့ရွှေစိတ်ရဖို့ရေပန်းအစားဆုံးကတော့အင်ရှင်ပြင်းစစ်အသင်းဖြစ်ပြီးတော့အဲ့နောက်မှာတော့ စပိန်အာဂျင်တီးနားနဲ့ဂျပန်တို့ဘိုးဆွဲနိုင်တယ်ဆိုပြီးတော့တစ်ပေးနေကြပါတယ်ပြင်သစ်အသင်းဟာအုပ်စု၃ဘွဲ့ကစားတော့မှ၃ဘွဲ့စလုံးနိုင်ပြီးတော့အုပ်စုပထမရခဲ့ပြီးဂျန်နဲ့အုပ်စု B နဲ့အုပ်စု C တွေမှာတော့အာဖရိကနှစ်သင်းဖြစ်တဲ့မော်ရိုကိုနဲ့အီဂျစ်တို့ကအုပ်စုပထမတွေရခဲ့ကြပြီးတော့နာမည်ကြီးစပိန်နဲ့အာဂျင်တီးနားအသင်းတွေကတော့အုပ်စုဒုတိယပဲရခဲ့ပါတယ်အုပ်စုဒီမှာတော့အာဆာကဂျပန်က၃ဘွဲ့စလုံးနိုင်ပြီးတော့အုပ်စုပထမရပါတယ်စပိန်နဲ့အာဂျင်တီးနားအသင်းတို့အုပ်စုဒုတိယပဲရတာကြောင့် quarter final မှာတော့ပြင်သစ်နဲ့အာဂျင်တီးနားအီဂျစ်နဲ့ပါရာဂွေးမော်ရိုကိုနဲ့အမေရိကန်ဂျပန်နဲ့စပိန်တို့တွေ့ကြမှာဖြစ်ပါတယ် quarter final ပွဲစဉ်တွေကိုတော့လာမယ့်တောက်ကြနေ့မှာကစားကြမှာဖြစ်ပါတယ်မြန်မာအိုလံပစ်ဘောလုံးပွဲတွေဘက်မှာဒီနေ့မှာထူးခြားတာကတော့ပြိုင်ဘက်အသင်းတွေကိုလေ့ကျင့်တာကို drone နဲ့ထောင်လန်းခဲ့တဲ့ကနေဒါမြန်မာအသင်းကိုလိုင်းလာမယ့်ကျင့်ဝတ်စည်းကမ်းတွေချိုးဖောက်မှုနဲ့အုပ်စုကနေ6မှတ်လျှော့လိုက်ပြီးတော့ကနေဒါအိုလံပစ်အမျိုးသမီးအသင်းရဲ့နီးပြကိုလည်းနီးပြအဖြစ်ကနေထုတ်ပယ်ပြီးတနစ်ပိတ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်။ဒါပြင်ကနေဒါအသင်းကတာဝန်ရှိသူ၂ယောက်ကိုလည်းတနစ်ပယ်လိုက်ပြီးတော့ကနေဒါဘောလုံးဖွဲ့ချုပ်ကလည်းပေါင်300,000ကျွဲဒဏ်ရာရလိုက်ပါတယ်ခင်ဗျာ။ဒီလိုလည်းပဲပြိုင်ပွဲတင်းနစ်ဆိုင်ပွဲတွေဖတ်မှာတော့ကမ္ဘာထိပ်တန်းတင်းနစ်ကစားသမား2ဦးဖြစ်တဲ့ Novak Djokovic နဲ့ Rafael Nadal တို့မျိုးသား2ဦးချင်းဒုတိယအဆင့်မှာတွေ့ခဲ့ကြပါတယ်။တင်းနစ်ပြိုင်ပွဲတွေကိုတော့ပြင်သစ် Open ကျင်းပတဲ့ကွင်းမှာကျင်းပတာဖြစ်လို့ဒါက Nadal ရဲ့အောင်မြင်ဆိုပေမဲ့လည်းဒီပွဲမှာတော့ Djokovic က Nadal ကို 6-1-6-4 နဲ့နှစ်ပွဲပြန့်နဲ့နိုင်သွားခဲ့ပါတယ်။ဒီနေ့ Olympic ပြိုင်ပွဲတွေမှာပရိသတ်တွေစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြတာကတော့ American ကဂျွန်မာကစားသမား Simone Biles ဖြစ်ပါတယ်။ပြီးခဲ့တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲမှာသူမဟာပြိုင်ပွဲကနေရုတ်တရက်ထွက်သွားပြီးအခုအိုလံပစ်ပြိုင်ပွဲမှာပြန်ပါလာတာဖြစ်ပါတယ်။ဒါဟာသူတို့တော့အိုလံပစ်ပြိုင်ပွဲကိုတတိယအကြိမ်ဝင်ပြိုင်တာဖြစ်ပြီးတော့ပထမဆုံးပြိုင်တဲ့နေ့မှာပရိသတ်တွေအတော်များများကလည်းသူ့ကိုလာအားပေးခဲ့ကြပြီးတော့အဲ့ဒီထဲမှာနာမည်ကြီးရုပ်ရှင်မင်းသား Tom Cruise နဲ့ဆိုရော်ရီဖြစ်တဲ့ Lady Gaga နဲ့ John Legend တို့လည်းပါဝင်ခဲ့ပါတယ်။အင်္ဂါနေ့ကကစားခဲ့တဲ့အမျိုးသမီးအသင်းလိုက်ဂျွန်မာပြိုင်ပွဲမှာတော့ Simon Bach ဟာအမေရိကန်မျိုးသမီးအသင်းနဲ့အတူရွှေစိတ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့အိုလံပစ်ပြိုင်ပွဲမှာရတဲ့၅ခုမြောက်ရွှေစိတ်လည်းဖြစ်ပါတယ်။ဒီပွဲကိုတော့နာမည်ကြီးတွေက FIFA ဥက္ကဋ္ဌ Gianni Infantino, Michael Phelps, Serena Williams တို့အပြင်ရုပ်ရှင်မင်းသားမင်းသမီးတွေကလည်း Nicole Kidman နဲ့ Natalie Portman တို့လာပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ။ဒီကွန်ပျူတာပြိုင်ပွဲတွေဘက်ကနောက်ထပ်သတင်းတစ်ခုကတော့ Paris မြို့ကစိတ်နှစ်အတွင်းမှာရေလူညဉ့်ဉန်းမှုတွေများနေတာကြောင့် Rudolph Triathlon ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ရေလူညဉ့်ဉန်းနေတာကြောင့်ပြိုင်ပွဲဝင်တွေအနေနဲ့လေ့ကျင့်မှုတွေမလုပ်နိုင်ဘဲနှစ်ရက်သက်တိုက်ဖျက်ခဲ့ရသလိုပြိုင်ပွဲကိုလည်းဗုဒ္ဓဟူးနေ့အထိရွှေ့ဆိုင်းခဲ့ရပါတယ်။ဒီအခြေအနေကြောင့်ပြိုင်ပွဲကျင်းပဖို့အခြေအနေကမသေးမကြာဖြစ်နေပြီးတော့ပြိုင်ပွဲစီစဉ်သူတွေလည်းစိတ်ညစ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြာနဲ့စနေနေ့တွေမှာမိုးအတော်လေးရွာချလိုက်တာကြောင့်မြေကြီးထဲမှာbacteria ပိုးတွေများနေပြီးတော့အခြေအနေပေါ်မူတည်ပြီးတော့ပြိုင်ပွဲကိုထပ်ရွှေ့ကောင်းရွှေ့ရနိုင်တဲ့အခြေအနေလည်းဖြစ်နေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ရပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တာပါခင်ဗျာအခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးခံပြီးဖြစ်ပြီးဖြစ်လို့ထိတ်တန့်သတင်းကျဉ်းချုပ်ကိုကျွန်တော်ကပဲပြန်လည်စူးစီးတင်ပြပါပါခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအရေးပေါ်ကာလထပ်တိုးလိုက်တာဟာစစ်အုပ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကွဲလွဲနေတယ်လို့ American ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးလူထုကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရေးအတွက်သက်ဆိုင်သူအစုအဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကို American ကတောင်းတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်ရေးသတင်းတပုတ်မှာတော့ TNL ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေကရှမ်းပြည်မြောက်ပိုင်းကမိုးမိတ်မြို့ကိုအလုံးစုံသိမ်းယူနိုင်ခဲ့ပြီလို့ဒေသရင်းသတင်းတွေကသိရပါဗျ။မိုးမိတ်မြို့ကစစ်ကောင်စီလက်ချံတပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာဂုံးကိုဇူလိုင်31ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်နိုင်ခဲ့တယ်လို့ TNL ပြန်ကြားရေးကထုတ်ပြန်ထားပါဗျ။နောက်အရှေ့လေပိုင်းကအရေးသတင်းတစ်ပုတ်မှာတော့အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုမှာလေဗနွန်နိုင်ငံဘေးရွတ်မြို့မှာဟစ်ဘိုလာတပ်မှုတဦးသေဆုံးခဲ့တာနဲ့အီရန်မှာဟားမတ်စ်နိုင်ငံရေးခေါင်းဆောင်တဦးလုထံခံခဲ့ရတာဒီကြောင့်ရှေ့လေပိုင်းဒေသမှာတင်းမာမှုတွေအနေနဲ့ကြီးကြီးတိုးမြင့်လာတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးလိုက်ပါတယ်။ရှေ့လေပိုင်းဒေသတစ်ခုလုံးကြောက်ထဲတွန်းပို့မဲ့လူရတိုင်ကိုနိုင်ငံတကာတိုင်ဝမ်အနေနဲ့ရေးတကြီးပူပေါင်းဟန်တားရမယ်လို့ဆိုပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American တိုင်ရဲ့မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။တို့တက်ချင်တဲ့ကောမြမပြည်သူပြည်သားအားလုံးဘေးရန်ကြီးကင်းပါစေကျွန်တော်ညီညာရပါခင်ဗျာ